Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှာတော်ရရှင်နေပျော်ရွှင်နေရပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇန်နဝါရီလ20ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040-48တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်ပါရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်သတင်းတွေကိုနားလောင်နေတူချင်ညာပါမယ်အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရမှုကိုအဆုံးသတ်နိုင်ရေးသမ္မတရဲ့ကမ်းလှမ်းချက်ကိုအတိုက်ခံတွေဘက်ကပယ်ချလိုက်ပါတယ်အီရာအစီအဖွဲ့ရဲ့လက်ချက်နဲ့မြန်မာရဲတပ်ဖွဲ့ဝင်6ဦးဒဏ်ရာရခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မှာအကြီးအကျယ်ဆုံးအမျိုးသမီးဆန္ဒပြပွဲကိုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်အဲ့ဒီပွဲကိုကိုယ်တိုင်တွားရောက်ခဲ့တဲ့ VOA ဝိုင်းတော်သူမတ်ဆွမွန်ပြောတာက
အဓိကတော့ဒီအမျိုးသမီးသူအလုံးရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အသားရောင်မရွေးအသက်ရွယ်မရွေးပေါ့နော်နောက်ဒီလူလူလူတန်းစားမရွေးအလုံးကနေပြီးတော့
ဒီအကြောင်းနဲ့အတူထိုင်းနိုင်ငံမှာမြန်မာလူသမားတွေအဖမ်းခံရတဲ့တဲ့ရင်နဲ့အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်စနေညဓာတ်ရိုက်လီလိုင်းအစီအစဉ်စရတဲ့ကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့တင်းငွေနေနေမနေ့ကင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်သိကြီးထိုင်တဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်အစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာထားရမှုတစ်လကြာမြင့်လာပြီးနောက်မှာတော့ဒီကိစ္စအဆုံးသတ်နိုင်ရေးကန့်လန့်တဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုဒီမိုကရက်တစ်နဲ့ညှိနှိုင်းဖို့စနေနေ့မှာကန့်လန့်လိုက်ပါတယ်ဒါပေမဲ့လည်းအတိုက်ခံပါတီဘက်ကတော့သမရမင်ကွန်မပြောခင်ကတည်းကဒီမူဝါဒတွေကိုလက်မခံပေးချထားတာပါဒီမိုကရက်အများပြဘက်ကစိတ်အားထက်သန်စွာထောက်ခံမှုကိုမျှော်လင့်ထားသလိုအများပြကထောက်ခံမယ်လို့ယူဆတဲ့အကြောင်းသမရကပြောပါတယ်အစွန်းရောက်လက်ဝဲဝါဒီတွေအမေရိကန်နေဆက်တွေကိုဘယ်တော့မှထိန်းချုပ်နိုင်မှာမဟုတ်သလိုဒါမျိုးလည်းအဖြစ်မခံဘူးလို့သမရထရန့်ကပြောပါတယ်သမရအင်ပီရောကဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တဲ့မင်ကွန်နဲ့မှာတော့လွေးမှုကြီးကြပ်ရေးထိန်းချုပ်ဖို့ပြည်ထောင်စုဝန်ထမ်း2,950တိုးမြှင့်ဖို့မက္ဆီကိုနဲ့နယ်စပ်မှာကီလိုမီတာ380ကိုတန်မဏိနဲ့တတိုင်းကာဖို့အတွက်ဒေါ်လာတန်း5,900ပေးဖို့သမရထရန့်ကတောင်းဆိုထားပါတယ်။သမရထရန့်အစိုးရဘက်ကဆုံးသက်ဖို့ရည်မှတ်ထားတဲ့အစီအစဉ်နှစ်ခုကိုလည်းအပြည့်အယူလုပ်ညှိနှိုင်းဖို့သမရကကမ်းလှမ်းပါတယ်။ဒါကလို့ခေါ်တဲ့အမေရိကန်ကိုကလေးဘဝမှာရောက်ရှိလာသူတွေနဲ့ TPS လို့ခေါ်တဲ့ Latin America နဲ့ Africa နိုင်ငံတချို့ကရွှေ့ပြောင်းတွေကိုပေးထားတဲ့ယာယီအကာအကွယ်ပေးရေးအစီအစဉ်တို့ဖြစ်ပါတယ်။ပါတီကြီးနှစ်ရက်တို့ရဲ့ Bridget အရာ Dreamers လို့ခေါ်တဲ့အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူ9,400ကိုအလုလုခွင့်ဆက်ပေးထားပြီးအလုလုခွင့်ရုပ်သိမ်းခံရရင်လဲဌာနေပြန်ပို့မယ်အရေးကနေ၃နှစ်ဆိုင်းငံ့ပေးထားမှာဖြစ်ပါတယ်။သမ္မတထရန့်မင်ကွန်မပြောခင်မှာပဲအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကတော့သမရရဲ့ကံလန့်ချက်ကအစကတည်းကပေးချထားပြီးသားတွေကိုစုပေါင်းထားတာဟာလက်ခံနိုင်စရာမရှိသလိုသမရရဲ့အဆိုပြုချက်ကလည်းသဘောရိုးနဲ့မဟုတ်ဘူးလို့တုံ့ပြန်ပြောဆိုပါတယ်ရှင်
မက္ကဆီကိုနိုင်ငံအလဲပိုင်းမှာတောက်ကြနေတဲ့ကရိုးစိတ်နေတဲ့ရင်းနှံဖိုင်လိုင်းပောက်ကွဲမှုကြောင့်တည်ဆုံးလူအကြီးအသေးဟာ66ဦးရှိသွားပြီလို့ဟိုက်ဒါဂိုပြည်နယ်တာဝန်ရှိသူတွေကပြောပါရယ်ဒါအပြင်အခြားလူ86ဦးတို့လည်းထိခိုက်ဒဏ်ရာရသွားတယ်လို့မက္ကဆီကိုစီးတီးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြို့တော်ဝန်အိုမာဖိုင်ယက်ကမနေ့စနေနေ့မှာပြောပါရယ်အစောပိုင်းတုန်းကတော့ဒီပောက်ကွဲမှုကြောင့်လူ20သေဆုံးပြီးတော့60ထဲမှနေပြင်းထန်စွာမိလောင်ခံခဲ့ရတယ်လို့သတင်းတွေကဖော်ပြခဲ့တာပါဟိုက်ဒါဂိုပြည်နယ်ကရင်းနှံဖိုင်လိုင်းကနေရင်းနှံတွေကိုတရားမဝင်ခိုးယူနေတဲ့သူတွေကြောင့်ပိုက်လိုင်းယူစိမ့်နာနဲ့ပောက်ကွဲမှုဖြစ်ပွားခဲ့တာလို့မက္ကဆီကိုအနာပိုင်းတွေကပြောပါတယ်ပောက်ကွဲမှုဖြစ်ပွားခင်ရင်းနှံစီတွေလေထဲကိုပန်းထွက်သွားပြီးတော့လူတွေကအဲ့ဒီရင်းနှံစီတွေကိုရေပုံးတွေအမိုက်ပုံးတွေနဲ့လိုက်ခံနေကြတာကိုဗီဒီယိုထဲမှာတွေ့ရပါတယ်ဟိုက်ဒါဂိုပြည်နယ်အုပ်ချုပ်ရေးမှူးအိုမာဖိုင်ယက်ကတော့အဲ့ဒီမှာနေထိုင်နေကြတဲ့သူတွေအနေနဲ့ရင်းနှံခိုးယူမှုမှာမပါဝင်ကြဖို့တိုက်တွန်းလိုက်ပြီးဒီလိုခိုးယူတာတွေဟာတရားမဝင်တဲ့အပြင်ကိုယ့်ရဲ့အသက်ကိုရောမိသားစုအတွက်ပါအန္တရာယ်ဖြစ်စေတယ်လို့ပြောပါတယ
်လေပြားနိုင်ငံကန်လို့ဒီခံမှာလေပြားနိုင်ငံကန်လို့မြေထဲပင်လယ်ထဲမှာနစ်မြုပ်ခဲ့တဲ့ရာဘာလီမှာလူပေါင်း118ဦးလိုက်ပါလာတယ်လို့အသက်ရှင်လွတ်မြောက်လာသူ3ဦးကပြောဆိုတဲ့အကြောင်းကုလသမဂ္ဂရွှေပြောင်းအခြေချမှုဆိုင်ရာရုံးကတာဝန်ရှိသူတို့ကစနေနေ့မှာပြောဆိုရာကိုကိုးကားပြီး AP သတင်းကဖော်ပြပါတယ်။အာဖရိကမြောက်ပိုင်းရွှေပြောင်းအခြေချသူတွေကမြေထဲပင်လယ်ကိုဖျက်ပြီးဥရောပကိုဥတီပြီးလာကြတာပါ။လေပြားကန်ခြေကနေဂျာတာပရီနေညနေခင်းမှာစထွက်လာတဲ့လူတွေအပြစ်အကျက်တင်ဆောင်လာတဲ့မှောင်ခိုသမားတွေရဲ့ရာဘာလှေကနေလွတ်မြောက်လာသူတွေပြောပြတဲ့ ရွှေပြောင်အခြေချသူ120လောက်ရဲ့ဝန်내ပွဲအခြေအနေဖြစ်တယ်လို့ရွှေပြောင်အခြေချမှုဆိုင်ရာနိုင်ငံတကာအဖွဲ့ IOM က Flavio Di Giacomo ကအီတလီနိုင်ငံပိုင်ရုပ်သံကိုပြောကြားခဲ့တာပါထွက်လာပြီးနိုင်ငံပိုင်အတွင်းမှာပဲလှေကစပြီးညစ်တော်တာလို့လည်းသူကပြောပါတယ်ပျောက်ဆုံးနေသူတွေထဲမှာတော့အမျိုးသမီး10ဦးနဲ့ကလေး2ဦးပါဝင်ပြီးနှစ်လသားအရွယ်ကလေးတစ်ယောက်လည်းပါတယ်လို့သူကပြောဆိုထားပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေတိုးတက်မှုရှိနေတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကမနေ့စနေနေ့ကပြောပါရယ်မြောက်ကိုရီးယားရဲ့အစင်မြင့်ကိုယ်စားလှယ်ကီမယုံချူးနဲ့တောက်ကြားနေမှာတွေ့ဆုံဆွေးနွေးပြီးတော့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံပွဲကိုလာမယ့် February လနောက်ပိုင်းမှာကျင်းပမယ့်အကြောင်းနဲ့အစည်းအဝေးပွဲလုပ်မယ့်နေရာကိုတော့နောက်ပိုင်းမှာကြေညာမယ်လို့သမ္မတထရမ့်ကပြောပါရယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရောသူ့ဘက်ကပါနောက်ထပ်ထိပ်သီးတွေ့ဆုံပွဲကျင်းပဖို့စိတ်အားထက်သန်နေပါတယ်လို့လည်းသမ္မတထရမ့်ကသတင်းထောက်တွေကိုအင်မီရောမှာပြောဆိုခဲ့တာပါဗီယက်နမ်နိုင်ငံတနမ်းမှာတွေ့ဆုံမှုအလားအလာရှိတယ်လို့သတင်းရင်းမြစ်တွေကိုကိုးကားပြီးအမေရိကန်သတင်းဌာနတွေကပြောပါရယ်မြောက်ကိုရီးယားရဲ့ထောက်လှမ်းရေးအကြီးအကဲဟောင်းလည်းဖြစ်တဲ့နျူကလ িয়ার ဆိုင်ရာအထူးတန်တမာနဲ့သမ္မတထရမ့်တို့သမ္မတအင်ဖီရိုအိုဗယ်ယုံခါမှာတွေ့ဆုံပြီးနောက်မှာပဲပထမဆုံးအကြိမ်ကြေညာချက်ထုတ်ပြန်ခဲ့တာပါအဲ့ဒီတွေ့ဆုံပွဲကိုတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရတဲ့ရည်ရွယ်ပြုလုပ်တဲ့ဆွေးနွေးပွဲလို့အင်မီရောကနာမည်ပေးပါရယ်ခေါင်းဆောင်ကင်ဂျွန်အွန်းရဲ့ညာလက်ယုံလို့လည်းတင်စားခေါ်ဆိုချင်းခံရတဲ့အထူးတန်တမာနဲ့သမ္မတထရမ့်ရဲ့တွေ့ဆုံမှုဟာမိနစ်90လောက်ကြာမြင့်ခဲ့ပါရယ်
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE မြန်မာဘာသာအစီအစဉ်ရဲ့တင်းငွေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်မောင်တော်မြို့နယ်ဝက်ချင်းချေးရွာတရားအနီးမှာနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားကို ARSA လက်နက်ကိုင်အဖွဲ့ကချောင်းမြောင်းတိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ဝင်6ဦးဒဏ်ရာရခဲ့တယ်လို့နိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ဇန်နဝါရီလ16ရက်နေ့မိုးလွဲ့တနအီကျော်မှာကင်းစခန်းနေစစ်ဆေးပြီးပြန်လာတဲ့လုံခြုံရေးအဖွဲ့ကို ARSA အဖွဲ့ကချောင်းမြောင်းတိုက်ခိုက်ခံရတဲ့အကြောင်း3ရက်အကြာမနေ့စနေနေ့ဇန်နဝါရီလ16ရက်နေ့မြန်မာနိုင်ငံပိုင်မီဒီယာကဖော်ပြတာဖြစ်ပါတယ်။အမှတ်နဲ့နေကြားဆောင်ရဲကုတ်ခဲမှုဌာနချုပ်ကဒဏ်ရာရတဲ့ရဲတပ်ဖွဲ့ဝင်6ဦးကိုတော့ဘူးသီးတော်ကတက်မတော်စေယုံမှာကုသပေးနေတဲ့အကြောင်းလဲအစိုးရသတင်းကဖော်ပြပါတယ်။လူမှုကွန်ရက်မှာပြန့်နှံ့နေတဲ့လက်နက်ကိုင်အမျိုးသားတစုကမြန်မာရဲတပ်ဖွဲ့ကားတစ်စင်းကိုချုံအကွယ်ကနေပစ်ခတ်နေတဲ့ဗီဒီယိုကိုမြန်မာစာတမ်းထုတ်ပြီးမြန်မာအစိုးရမီဒီယာကဖော်ပြတာဖြစ်ပါတယ်။နောက်ဒီကနေ့တနင်္ဂနွေနေ့ထုတ်သတင်းစာမှာလည်းတိုက်ခတ်ခံရတဲ့ဆိုတဲ့သတင်းကိုမြေပုံနဲ့တကွဖော်ပြထားပါတယ်။ဒဏ်ရာရသူတွေရဲ့အခြေအနေကိုတော့မသိရပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးဒေတာရင်းသတင်းရှင်းပြတွေကို VOE ကစူးစမ်းဆက်သွယ်ခဲ့ပြီးမဲ့လည်းအဆက်အသွယ်မရသေးပါဘူးရှင်။
Women March လို့နာမည်ပေးထားတဲ့ဆန္ဒပြပွဲကိုအမေရိကန်နိုင်ငံအပါအဝင်ကမ္ဘာတဝန်းကမြို့ကြီးတွေမှာမနေ့စနေနေ့က၃နှစ်မြောက်ကျင်းပခဲ့တာမှာထောင်နဲ့ချီတဲ့အမျိုးသမီးတွေပါဝင်ဆင်နွှဲခဲ့ပါတယ်။ဆန္ဒပြသူတွေတောင်းဆိုကြတဲ့အချက်ထဲမှာဂျာမတန်တို့ညီမရဲ့တဘာဝပတ်ဝန်းကျင်ပေါ်အာယုံဆိုင်လာစေရတဲ့ရွှေပြောင်းအခြေချလာသူတွေရဲ့အခွင့်အရေးတွေပါဝင်ပါတယ်။ American Imperial နဲ့မလမ်းမကမ်းမှာကျင်းပတဲ့စုဝေးပွဲမှာတော့ Women March လှုပ်ရှားမှုကိုတွေးခွဲပြီးတော့ Hunter လို့မရဘူးလို့ပွဲဖြစ်မြောက်ရေးစီစဉ်ကျင်းပသူလက်ဖြစ် Transgender လို့ခေါ်တဲ့လိမ်ပြောင်းထားသူတွေရဲ့အခွင့်အရေးတက်ကြွလှုပ်ရှားသူလက်ဖြစ်တဲ့ AB Stein ကဆန္ဒပြသူတွေကိုပြောဆိုခဲ့တာပါ House of Lord ဘုရားကျောင်းကဘုန်းတော်ကြီး Lee Dorothy ကလည်း Washington ကဆန္ဒပြသူကိုလာရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။နေဆက်ကနေ American နဲ့ဝင်လာချိန်မှာမိဘအုပ်ထိန်သူတွေနဲ့ခွဲခံထားတဲ့ကလေးတွေကိုသူတို့မိဘတွေနဲ့ပြန်လည်ပေါင်းစည်းနေတဲ့အထိဆက်ပြီးတောင်းဆိုသွားမဲ့အပြင်ကလေးအလုံးပညာသင်ကြားခွင့်ရပြီးတော့လူတိုင်းအခမဲ့ကျန်းမာရေးဝန်ဆောင်မှုအပြည့်ဝရတဲ့အထိမရက်မနာတောင်းဆိုသွားမယ်လို့ဘုန်းတော်ကြီးကပြောပါတယ်
။ Somalia နိုင်ငံတောင်ပိုင်း Kimayo စိတ်ကမ်းမြို့အနီးကအစိုးရစစ်စခန်းတစ်ခုကိုသိမ်းယူဖို့ကြိုးစားတဲ့အယ်ခိုင်ဒါနဲ့အခြေဆက်စစ်သွေးကြွအများပြတည်ဆုံခဲ့တဲ့အကြောင်းအမေရိကန်နဲ့ဆိုမာလီစစ်တပ်တာဝန်ရှိသူတွေကစနေနေ့တုန်းကပြောပါတယ်။ကီမာယိုမြို့ရဲ့မြောက်ဖက်ကီလိုမီတာ50လောက်အကွာကဘူလာဂူရူချေးရွာအနီးကစစ်တပ်စခန်းကိုစနေနေ့အာယုံဦးမှာစစ်သွေးကြွတွေကအလစ်ဝင်တိုက်ခိုက်တာဖြစ်ပါတယ်။အသေးခံဘုံခွဲတိုက်ခတ်မှု၃ခုနဲ့စတင်လိုက်ပြီးတဲ့နောက်ဒါဇင်နဲ့ချီတဲ့လက်နက်ကိုင်စစ်သွေးကြွတွေကစစ်တပ်စခန်းကိုဗက်ပေါင်းစုံကဝင်ရောက်တိုက်ခိုက်တာလို့စစ်တပ်တာဝန်ရှိသူတွေက VOA ကိုပြောပါတယ်စစ်တပ်အခြေစိုက်စခန်းကိုဝင်ရောက်တိုက်ခတ်တဲ့စစ်သွေးကြွတွေကိုစစ်တပ်ဘက်ကအခုကန်တိုက်ခိုက်နိုင်ခဲ့တယ်လို့လေကြောင်းကနေပါတိုက်ခိုက်တာကြောင့်စစ်သွေးကြွအနည်းဆုံး80သေဆုံးသွားတယ်လို့လည်းဒေသဆိုင်ရာလုံခြုံရေး ဆန်ရပြောခွင့်ရက VOA ကိုပြောပါတယ်ကနေဦးတိုက်ခတ်မှုတွေနောက်ပိုင်းလက်တုံပြန်တိုက်ခိုက်တဲ့လေကြောင်းတိုက်ခတ်မှုအတွင်မှာတော့ El Shabab စစ်သွေးကြောင့်52ဦးသေဆုံးတယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကမနေ့စနေနေ့တုန်းကပြောဆိုထားပါတယ်ရှင်
အမေရိကန်နိုင်ငံ Delaware ပြည်နယ် Dover လေတပ်အခြေစိုက်စခန်းကိုပြန်လည်ပို့ဆောင်လာတဲ့ဆီးရီးယားကအသေခံဘုံးခွဲမှုမှာတည်ဆုံခဲ့တဲ့အမေရိကန်နိုင်ငံသားတွေရဲ့ရုပ်အလောင်းတွေကိုသမ္မတ Donald Trump ကစနေနေ့ကတွားရောက်ဂုဏ်ပြုခဲ့ပါတယ်2015ခုနှစ်မှာဆီးရီးယားနိုင်ငံကိုအမေရိကန်တပ်တွေဝင်ရောက်ခဲ့တဲ့အချိန်ကစပြီးတော့အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တာဟာဒီတစ်ကြိမ်တည်ဆုံမှုအများဆုံးဖြစ်ပါတယ်ဆီးရီးယားကိုဆီလုထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်ယူဖို့သမ္မတ Trump ကပြင်ဆင်နေချိန်မှာပဲဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်
တနင်္ဂနွေနေ့မနေ့ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုအရင်ဆုံးတော့အမေရိကန်ဆန်ရနိုင်ငံတကာသတင်းလွှာကိုတင်ပြပါမယ် Women's March အမျိုးသမီးဒုချီတက်ဆနာပြပွဲကိုတတိယမြောက်နေ့အဖြစ်နဲ့အမေရိကန် Washington DC နဲ့အခြားမြို့ကြီးတွေမှာစနေနေ့ကကျင်းပပါတယ်ကြာမတန်းတူခွင့်ရရေးတရေသားဖြစ်ချမှုဆန်ရသဘောထားသဘောပတ်ဝန်းကျင်ထိန်းသိမ်းရေးစိုးရိမ်မကင်းဖြစ်မှုတွေနဲ့ရွှေပြောင်းအခြေချသူများအခွင့်အရေးစတဲ့ကိစ္စရပ်တွေအတွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီအကြောင်းကိုပြောပြမှာပါနိုင်ငံတော်ဝန်ကအမျိုးသမီးတို့ချီတက်ဆန္ဒပြပွဲတွေကိုသမ္မတဒေါ်နယ်ထရန့်အင်ဗျူရောမှာရုံးစထိုင်ခဲ့ချိန်2019ဇန်နဝါရီလထဲမှာပဲပထမဆုံးအကြိမ်ဖြစ်စတင်ခဲ့တာပါအဲ့ဒီတုန်းကဝါရှင်တန် DC မှာလူသိန်းနဲ့ချီဆန္ဒပြခဲ့ကြပါတယ်အခု2019ဇန်နဝါရီ19မှာပြုလုပ်တဲ့တတိယအကြိမ်အမျိုးသမီးတို့ချီတက်ပွဲမှာတော့လူသောင်းကနန်းသာရှိမယ်လို့ခန့်မှန်းကြပါတယ်အဲ့ဒီလူလူချီတဲ့ပွဲကိုကိုတိုင်တွားရောက်ခဲ့တဲ့ VOA ဝိုင်းတော်သူမတ်စုမွန်ကိုမေးမြန်းတဲ့အခါသူကအခုလိုစပြောပါဗျ။
အဓိကတော့ဒီအမျိုးသမီးဒုအားလုံးရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အသားရောင်မရွေးအသက်ရွယ်မရွေးပေါ့နော်။နောက်ဒီလူလူလူတန်းစားမရွေးအားလုံးကနေပြီးတော့ဒီတခြားမျိုးတွေနဲ့တရားစုဝေးပြီးတော့မှလာပြီးတော့ချီတဲ့တောင်းဆိုပြီးတော့ဆန္ဒပြကြတာပေါ့နော်။ဒီမျိုးသမီးတွေနဲ့အတူတူ LGBT တွေလည်းပါတယ်အဓိကကတော့အမျိုးသမီးတို့အခွင့်အရေးနဲ့ပတ်သက်ပြီးအမျိုးသမီးတွေအားလုံးကဒန်းတူအခွင့်အရေးတစ်ခုရှိရမယ်အဲ့မှာတချို့အမျိုးသမီးလေးတွေကလည်းခိုင်ထားတာရှိတယ်ပေါ့နော် That's my body that's my choice ပေါ့နော်ဒါကိုယ့်ရဲ့ခန္ဓာကိုယ်ဖြစ်တယ်ဒါကိုယ့်ရဲ့ဆုံးဖြတ်ချက်ဒါဖြစ်တယ်အထူးသဖြင့်ကျွန်မထင်တာတော့ဒါကတော့ဒီကိုယ်ဝင်နဲ့ပတ်သက်ပြီးတော့ကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ပဲဖြစ်တယ်ဆိုတဲ့ဟာမျိုးပေါ့နော်ဒါပေမဲ့တခြားတစ်ဖက်မှာလည်းဒီကိုယ်ဖြစ်ကြတဲ့ကိစ္စနဲ့ပတ်သက်ပြီးထောက်ခံတဲ့လူလဲပါနိုင်တယ်လို့ဒါနဲ့ပတ်သက်ပြီးဆန့်ကျင်တဲ့လူလဲပါနိုင်တယ်ပေါ့နော်ဒါပေမဲ့သူတို့အားလုံးရဲ့ဒီတူညီတဲ့အချက်တစ်ခုကတော့အမျိုးသမီးတွေကကိုယ့်ရဲ့ကိုယ့်ခွေရေးကိုကိုယ်ကိုယ်တိုင်ပဲဆုံးဖြတ်ချက်ချခွင့်ရှိမယ်ဆိုတဲ့အချက်မျိုးကိုအဓိကသူတို့ကနေပြီးတော့ဟို highlight လုပ်ပြီးတော့ပြောချင်တဲ့သဘောလို့ကျွန်မနားလဲပါတယ်ရှင်
အဲ့တော့နောက်တစ်ခုကဒီအမေရိကန်နိုင်ငံလောကမှာအမျိုးသမီးပါဝင်မှုနှုန်းပိုပြီးတော့မြင့်မားစေချင်တဲ့တောင်းဆိုမှုတွေရောတွေ့ရသေးလားခင်ဗျ
ကျွန်မထင်တာတော့အဓိကအမျိုးသမီးတွေရဲ့ဒီနိုင်ငံရေးမှာပါဝင်ခွင့်နောက်ပြီးတဲ့ခါကျတော့ဒီအမျိုးသမီးရဲ့အခွင့်အရေးနောက်အမျိုးသမီးတွေရဲ့လှုပ်ရှားမှုဒါတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတို့ရဲ့အခွင့်အရေးကိုအမျိုးသမီးတို့တွေကပဲကိုယ်ပိုင်တောင်းဆိုခွင့်ရှိမယ်ဒါကြောင့်မို့လို့ March for All Women ဆိုတဲ့ဟာမျိုးပေါ့နော်သူတို့ရဲ့ဒီနေ့ slogan ကအဲ့ဒါကိုကျွန်မကလည်းတွေ့ခဲ့ပါတယ
်ဟုတ်ကဲ့လူတွေကဒီရာသီဥတုအောက်မှာဘယ်လိုစိတ်အားထက်သန်မှုတွေတွေ့ရပါလဲခင်ဗျ
ရာသီဥတုကတော်တော်လေးကိုအေးတယ်အေးတော့ပါကိုအေးခဲမျိုးစိတ်နေပေါ့နော်ရေခဲမအောက်လောက်ကိုရောက်နေတဲ့အနေအထားမှာရှိနေဒါပေမဲ့ဒီလူတွေကကလေးလေးတွေလည်းပါတယ်မျိုးသမီးတွေလည်းပါတယ်အဖွားကြီးတွေလည်းပါတယ်စက်ကြီးွယ်ဝင်တွေလည်းပါတယ်ပေါ့နော်ဒါပေမဲ့သူတို့ကအဲ့လိုမျိုးဒီဇွဲရှိရှိတဲ့ဟိုတကယ်ဟိုကဆရာထက်တန်သွားတဲ့ပဲလမ်းလျှောက်နေကြတာတွေ့တယ်နောက်တစ်ခုကအဲ့မှာကျွန်မထူးခြားတာနောက်တစ်ခုတွေ့ခဲ့တာကြတော့စကားပြတဲ့လမ်းကြောင်းတစ်လျှောက်လုံးကိုလည်းလုံခြုံရေးအပြည့်ယူပေးထားတာကိုတွေ့တယ်နောက်ပြီးတော့စီရတဲ့ဟိုခေါ်ပြောနေတဲ့နေရာတွေမှာဆိုရင်ဒီအမေရိကန်တင့်ကားတွေပေါ့နော်အဲ့ဒါတွေအကုန်လုံးခေါင်းကြီးတွေဆိုင်ပြီးတော့ဟိုစက်တန်းပြတဲ့လူတွေကိုအကာအကွယ်ပေးထားတာကျွန်မတွေ့ရတယ
်2019အမျိုးသမီးချီတက်ပွဲတွေကိုနယူးယောက်ကယ်လီဖိုးနီးယားတက်ဆက်စ်ဖလော်ရီဒါမီချီဂန်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလည်းကျင်းပကြပါတယ်ခင်ဗျာဖျူရဲ့မနေ့ကင်းစီစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတခါနားဆင်ရမှာကထိုင်းနိုင်ငံနဲ့ဘန်ကောက်မြို့နဲ့မိုင်50လောက်ဝေးတဲ့အယုဓယာမြို့တစ်ဝိုက်မှာမြန်မာပါဝင်နိုင်ငံသားအလူသမား190နီးပါးဇန်နဝါရီ18ရက်နေ့ကအဖမ်းဆီးခံရပါတယ်ဒီအကြောင်း VOA သတင်းတောက်မအေးမှသတင်းပေးပို့ပါရစေ
ထိုင်းနိုင်ငံဘန်ကောက်မြို့နဲ့မိုင်50ခန့်กว่าဝေးတဲ့အယုဓယာမြို့နယ်အတွင်းမှာစောက်လုပ်ရေးလုပ်ငန်းစားတောက်ဆိုင်နဲ့ဈေးဆိုင်တွေကိုနယ်မြေခံရဲတပ်ဖွဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့တွေနဲ့အလုတ်အကင်နေရာချထားရေးအလုတ်သမားအဖွဲ့တာဝန်ရှိသူတွေဝင်ရောက်ရှာဖွေခဲ့ကြပြီး တရားမဝင်နေထိုင်နေတဲ့သူတွေဥပဒေနဲ့မညီတဲ့နိုင်ငံခြားသားအလို့သမားတွေကိုစစ်ဆေးဖမ်းဆီးပြီးအယုဒ္ဓယာမြို့နယ်တဲကရဲတပ်ဖွဲ့ရဲ့ဝင်းထဲကိုအားလုံးစုယုံခေါ်ဆောင်လာခဲ့ကြပါတယ်အခုလိုမျိုးဖမ်းဆီးမှုဟာအယုဒ္ဓယာမြို့နယ်အတွင်းမှာပထမဦးဆုံးအကြိမ်အရေးအတွက်အများဆုံးဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်ဒုရဲမှုခလောင်ဆောင်ကျန်ဥဆောင်ပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာတော့အခုလိုပြောသွားပါတယ
်ဟုတ်ကဲ့ဒါကအားကြောပါတယ်ခေါ့ဆက်စပ်နေ
ရဲမှုကအယုဒ္ဓယာမြို့နယ်ဟာစစ်ရုံလုပ်ရုံများပြားပြီးနိုင်ငံခြားသားအလို့သမားတွေအများဆုံးလာရောက်လုပ်ကိုင်နေကြတဲ့အကြောင်းဖမ်းဆီးထားတဲ့နိုင်ငံခြားသားအလို့သမားတွေကဝိရစေဝါလူကုန်ကူးမှုတွေနဲ့ပတ်သက်နေသူတွေဥပဒေနဲ့မညီနေထိုင်နေကြတဲ့အလို့သမားတွေကိုထိုင်းနိုင်ငံရဲ့တည်ဆဲဥပဒေနဲ့အညီအရေးယူသွားမှာဖြစ်ပြီးသက်ဆိုင်ရာနိုင်ငံတွေစီကိုလည်းပြန်ပို့မှာဖြစ်ကြောင်းပြောသွားပါတယ်အခုဖမ်းဆီးလိုက်တဲ့နိုင်ငံခြားသားအလို့သမား189ဦးထဲမှာမြန်မာအပါဝင်လာအိုကမ္ဘောဒီးယားနိုင်ငံတွေကနေလာရောက်လုပ်လုပ်ကိုင်နေကြသူတွေဖြစ်တဲ့အကြောင်းကိုလည်းပြောကြားသွားပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော်မယင်းပါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်ပါ။ကိုတူကိုဒဒီမိုကရေစီသဘာဝဆိုတဲ့ဆောင်းမုတ်ကိုအကောင့်ထည့်ဖို့ရမှာစီပင်သားရခေါ်ဒေသန္တရဖွံ့ဖြိုးရေးအဖွဲ့ကြီးရေးပါပုံကိုဥအောင်ခင်းကရေးသားတင်ပြထားပါတယ်။
မဒီမိုကရေစီအတွင်ကူးပြောင်းရေးမှာအခက်အခဲအမျိုးမျိုးရှိနေပေမဲ့ဒေသန္တရဖွံ့ဖြိုးရေးသို့မဟုတ်စီပင်သားရေးအဖွဲ့တွေရဲ့အခန့်ကဏ္ဍကတော့အလားအလာကောင်းတယ်လို့အမေရိကန်အခြေစိုက် Asia Foundation ပညာရှင်တွေကမြင်ပါတယ်စီပင်သားရေးအဖွဲ့တွေတိုးတက်ဖွံ့ဖြိုးလာလေလေကိုတူကိုတဒီမိုကရေစီသဘာဝရှင်သန်လေလေဖြစ်တယ်လို့ဆိုပါတယ်ဒါလို့ဖြစ်လာအောင်လဲ Asia Foundation ကကူညီနေပါတယ်ဒါပေမဲ့အနည်း90ကျော်ဗဟိုချုပ်ကိုင်မှုစနစ်ကျင့်သုံးတာကြောင့်ဒေသန္တရအဖွဲ့တွေကနေရာတိုင်းမှာစံတော်ဝါလုပ်နေရတဲ့အဆင့်ပဲရှိပါသေးတယ်။ဒါကြောင့်စီပင်ဆိုင်ရာရေးအဖွဲ့တွေလုပ်ငန်းတွင်ကျေစီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Asia Foundation နဲ့ Renaissance Institute တို့ပူးတွဲပြီးလွန်ခဲ့တဲ့နှစ်ဇန်နဝါရီလကရန်ကုန်မြို့မှာအလုပ်ရုံဆွေးနွေးပွဲကျင်းပပေးပါတယ်။တိုင်းပြည်နယ်နဲ့ဒေသကိုယ်စားလှယ်တွေအတွေ့အကြုံချင်းအမြင်ချင်းဖလှယ်နိုင်အောင်English Australian is Swiss အစိုးရတို့ရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပတာဖြစ်ပါတယ်။ဝင်ကြီးရှိဦးညွန်ကြားရေးမှူး73ဦးနဲ့စီပင်အရာရှိ15ဦးတက်ရောက်တဲ့3ရက်ကြာအလုပ်ရုံဆွေးနွေးပွဲဖြစ်ပါတယ်။စီပင်သားရအဖွဲ့အားလုံးပါဝင်တဲ့ပထမအကြိမ်ဆွေးနွေးပွဲပါပဲ
။ဘိုးချုပ်ကိုင်မှုအားကောင်းတဲ့အုပ်ချုပ်ရေးစနစ်မှာစီပင်သားရအဖွဲ့တွေဟာလုပ်ပိုင်권အတော်ရှိတာတွေ့ရပါတယ်။ပြည်နယ်နဲ့တိုင်းအစိုးရလက်အောက်ခံဖြစ်ပေမဲ့ဘေဝန်ကြီးဌာနကိုမှအစီရင်ခံစရာမလိုတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဘိုးချုပ်ကံမှုအ ਨੇ စုံအဖွဲ့အစည်းတွေဖြစ်ပြီးအခြားဌာနတွေနဲ့အဆက်အသွယ်မရှိတာကြောင့်အခြားနေရာတွေမှာဖြစ်ပျက်နေတာကိုလည်းသိနိုင်တဲ့အခြေအနေမရှိပါဘူး။စီမင်းသားရအဖွဲ့တစ်ဖွဲ့ဟာအခြားအဖွဲ့တွေစီကသင်ခန်းစာရဖို့အလားအလာအလွန်နှေးပါတယ်။ဒါကြောင့်တိုင်းနယ်ပြည်နယ်ကစီမင်းသားရအဖွဲ့တွေအားလုံးတခန်းထဲမှာစုဝေးကြပြီးအလို့ယုံဆွေးနွေးပွဲကျင်းပနိုင်တာကိုအောင်မြင်မှုလို့မြင်ကြပါတယ်။ဝန်ဆောင်လုပ်ငန်းတိုးမြင့်ရေး၊ဝန်ဆောင်လုပ်ငန်းကောင်းမွန်ဖို့အတွက်အခွင့်အောက်ယူရေးနဲ့ပြည်သူလူထုနဲ့ဆက်ဆံရေးကောင်းမွန်ရေးစတာတွေကိုအဓိကထားဆွေးနွေးကြပါတယ
်။2008အခြေခံဥပဒေအရတိုင်းနယ်ပြည်နယ်လက်အောက်ခံစီပင်သားရေးအဖွဲ့တွေဟာဒေသခံတွေရဲ့လိုအပ်ချက်နဲ့အညီအခွင့်ကောက်ခံခွင့်ရှိပါတယ်။မြို့နယ်စီပင်သားရေးအဖွဲ့တွေဟာကိုယ်ရံပုံငွေကိုရှာပြီးသုံးဆွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်။ပြည်နယ်တွင်းသွားရေးလာရေးတန်ရှင်းရေးမီလင်းရေးစီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်။မြို့နယ်တွင်းကဈေးဆိုင်စားသောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီပင်သားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်။ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အခောက်ဟာမြို့နယ်စီပင်ရုံးနေရဲ့အသုံးစရိတ်ဖြစ်လာပါတယ်။ဧရာဝတီရှမ်းနယ်ကရင်ပြည်နယ်မှာအခွန်စည်းကြရမှာကွန်ပျူတာကိုတုံးနေပါပြီ
မြန်မာနိုင်ငံမှာပစ္စည်းကုန်ကောက်ခံတဲ့နှုံအ ਨੇ စုံဖြစ်နေတာကိုလည်းဆွေးနွေးကြပါတယ်ပစ္စည်းကုန်ဆိုတာအင်ဂျန်မြေပိုင်ရှင်တိုင်းပိုင်ဆိုင်မှုတန်ဖိုးကိုလိုက်ပြီးပေးရတဲ့အခွန်ဖြစ်ပါတယ်ဥပမာရှမ်းပြည်နယ်ရဲ့မြို့တော်တောင်ကြီးမှာအိမ်တော်စုတစုဟာတစ်နှစ်မှာ$1သာပစ္စည်းကုန်ပေးရပါတယ်လက်ဖက်ရည်လေးကွက်ပိုးနှစ်စဉ်ပစ္စည်းကုန်ဆောင်ရတဲ့သဘောဖြစ်ပါတယ်စီပင်သားရအဖွဲ့ဟာပစ္စည်းကုန်ကိုကောက်ခံသုံးခွင့်ရှိပေမဲ့ရသင့်သလောက်မရတဲ့အခါမှာလောက်ရကန်ရခက်ခဲလာပါတယ်။ရန်ကုန်မှာတော့နှစ်စဉ်ကောက်တဲ့ပစ္စည်းကုန်ဟာ လက်ဖက်ရည်နှစ်ခွက်စာလောက်ပဲရှိတယ်လို့ဆိုပါတယ်။ကရင်ပြည်နယ်ဖအံမာရောနှစ်စဉ်ပစ္စည်းကွန်ဟာလက်ဖက်ရည်ရှစ်ခွက်စာရှိတာမို့ရန်ကုန်ရဲ့ပစ္စည်းကွန်ဟာတဘာဝမကြပဲဖြစ်နေပါတယ
်။ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်မြို့နယ်စီပင်ရုံးတွေကအခွန်ကောက်ယူကြပါတယ်။မြို့နယ်စီပေါ်ရေးဖွံ့ဖြိုးမှုဟာမြို့နယ်စီပင်သားရရုံးအပေါ်မှာအများကြီးမူတည်ပါတယ်။စီပေါ်ရေးလုပ်ငန်းကိုဘယ်မူနဲ့အခွန်ကောက်ယူတယ်ရတဲ့ဝင်ကိုဘယ်လိုသုံးနေဆိုတဲ့ကိစ္စမှာပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်။အမိုက်ကျုံးတဲ့အလုပ်နဲ့စွန့်ပစ်တဲ့အလုပ်ကိုလည်းစီပင်ရုံးကပဲလုပ်ရပါတယ်။မြန်မာပြည်ကအမိုက်ပုံတွေဟာမိတောင်ပြီးအစိမ့်ငွေထွက်တဲ့အန္တရာယ်ရှိပါတယ်။အမိုက်တွေစုပုံလာရင်အမိုက်ပုံကိုသုံးလင်းတဲ့တစ်ချိန်နေရာရွှေပြောင်းပေးဖို့လိုအပ်ပါတယ်။ပြည်သူ့ကျန်းမာရေးမထိခိုက်အောင်အမိုက်ပုံပြဿနာကိုဘယ်လိုထိန်းသိမ်းမယ်ဆိုတာကိုလည်းဆွေးနွေးကြပါတယ်။ဒီကိစ္စဟာငွေကြေးကုန်ကျများတဲ့လုပ်ငန်းဖြစ်လို့ပစ္စည်းကုန်တိုးပြီးကောက်ခံမှုဆွေးနွေးကြပါတယ်။ပြည်သူလူထုကတော့အခွန်ပိုပြီးပေးဆောင်ရတာကိုနှစ်သက်မှမဟုတ်ပါဘူး။ဒါကြောင့်ပွင့်လင်းမြင်သာပြီးတာဝန်သိတဲ့အခွန်တော်စနစ်ကိုပြည်သူတွေနားလည်သဘောပေါက်ဖို့လိုအပ်ပါလေ။ပြည်သူယုံကြည်တဲ့စီပင်သားရစနစ်ဖြစ်လာအောင်လည်းလုပ်ဖို့လိုပါလေ။စီပင်သားရရုံးတွေဟာပြည်သူနဲ့တိုက်ရိုက်ဖြစ်တွေ့နေတာမို့ပုံမှန်ပွင့်လင်းမြင်သာတာဝန်ခံမှုရှိကြောင်းသာဝင်ပြနိုင်မှုလိုအပ်ပါလေခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါမကြာခင်မနေ့6နာရီခွဲနောက်ပိုင်းမှာဓာတ်ရိုက်လေးလိုက်အစည်းအဝေးကိုစောင့်မျှော်နားဆင်နေပါတယ်ခင်ဗျာအခုတော့မနေ့ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
ဒီ drin ba english american site ကန္တမှာ american ဆူရဇိပိုင်းပိတ်ရတဲ့အခြေအနေနဲ့ပတ်သက်လို့မြင့်မောက်သတင်းလောကမှာသုံးနှုံနေတဲ့ idiom အသုံးချို့ကိုကျင်ပြပေးမှာမို့ပထမဦးဆုံးကျင်ပြပေးမယ် idiom အသုံးကတော့
feel the pinch
ဖြစ်ပါတယ်စာလုံးပေါင်းက feel feel ကခံစားရတာ the pinch the pinch ကအဓိပ္ပာယ်မျိုးမျိုးရှိပြီးလက်နဲ့စိုက်တာဖြစ်နိုင်သလိုဖက်နှက်ကြက်လို့နားတဲ့ခံစားမှုမျိုးကိုလည်းဆိုလိုတာဖြစ်ပါတယ်။ဒါကြောင့်စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကအစိတ်ခံရလို့ဖြစ်စီစီးတဲ့ဖက်နှက်ကြက်လို့ဖြစ်စီနာကျင်မှုကိုခံစားရတာဖြစ်ပါတယ်။နာကျင်မှုခံစားရရင်မျက်နှာရှုံမှဖြစ်တဲ့အတိုင်းကိုယ်အိတ်ထောင်ထဲမှာငွေမရှိရင်လည်းစိတ်ချမ်းသာမှမဟုတ်ပဲမျက်နှာကရှင်မှမဟုတ်ပါဘူး။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကငွေကြီးကြက်တဲတဲ့ဒဏ်ကိုခံစားရတာဖြစ်ပါတယ်။ငွေမရှိလို့သိတ်ကိုချိုးချိုးချံချံချွေတာနေရတာမျိုးဖြစ်ပါတယ်။ဒီအသုံးကိုအခုအမေရိကန်အစိုးရဒစိတပိုင်းပိတ်ရတဲ့အချိန်နေသတင်းလေးပတ်ဝင်လာတာနဲ့အတူဗဟုအစိုးရမှူးတန်း၈သိန်းကျော်လောက်ဟာအစိုးရမဖွင့်မချင်းလစာရကြမှာမဟုတ်တဲ့အတွက်အပိုးစုပြီးဆောင်းပြီးသားမရှိကြတဲ့အမှုတန်းတွေအနေနဲ့လကုံရင်အိမ်ဘူးကျောင်းဘူးကားဘူးခရစ်တီကဘူးစသဖြင့်အကျွေးတွေပေးရမှာမို့ငွေကြီးချေသိချက်တဲ့မှုကိုခံစားကြရမှာဖြစ်ပါတယ်အထူးသဖြင့်ဗဟုအစိုးရမှာအချိန်ပိုင်းလုကြတဲ့လူတွေအနေနဲ့အချိန်ပြည့်အမှုရမ်းတွေလိုအစိုးရပြန်ဖွင့်ရင်လစာပြန်ရဖို့အခြေအနေမရှိတဲ့အတွက်ကြောင့်အသုံးစိတ်မလုံမငှဖြစ်ကြမှာတည်ကြပြီးစိတ်ပူနေကြတာဖြစ်ပါတယ်ဒါကြောင့် myrecordjournal.com မှာ as shutdown continues government contractorsfeel the pinch ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Many families are feeling the pinch because of rising consumer prices
စားသုံးကုန်ပစ္စည်းတွေဈေးတက်တဲ့အတွက်မိသားစုအများပြားဟာအတော်လေးငွေကြီးကြီးကျပ်တဲမှုတန်ကိုခံနေကြရတယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
Many families are feeling the pinch because of rising consumer prices.
ကုစလေချင်းပြပေးမယ် idiom အသုံးကတော့
tighten the belt
ဖြစ်ပါတယ်။စာလုံးပေါင်းက tighten tighten ကကြအောင်လုပ်တာတင်းအောင်လုပ်တာ the belt the belt ကကပတ်ဖြစ်ပြီးစကစုဟွေဓာတ်ရိုက်ဒီဘေကကပတ်ကိုကြအောင်လုပ်တာဖြစ်ပါတယ်။ဒီအသုံးဆင်းတင်လာတာကတော့1920ခုနှစ်များက Great Depression လို့ခေါ်တဲ့ကမ္ဘာစီးပွားရေးကစိုက်တဲ့ခေတ်ကဖြစ်ပါတယ်။ ငွေကြီးကြတဲ့လွန်းတဲ့အတွက်အစားအသောက်ဝယ်စားဖို့တောင်ပတ်စံမရှိကြလို့တိတ်ကိုချိုးချမ်းချွေတာကြရတယ်။အစားမမှမစားရတဲ့အတွက်ကြောင့်ဝိတ်တွေကြလို့ပိန်သွားပြီးပတ်ထားတဲ့ကပတ်လေးခြောင်လာလို့ကပတ်ကိုချက်အောင်လုပ်ရတာဆိုတဲ့အနေအထားမျိုးကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ Idiom ဆိုတဲ့တဝိုက်အဓိပ္ပာယ်ကတော့ငွေကြီးမဖူလုံလို့ချိုးချမ်းချွေတာရတာငွေအကျတဲရှိလို့မချောင်မလဲဖြစ်လို့အသုံးလျှော့ရတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးကိုဘ ഹു အစုရစိတ်ပိုင်းပိတ်ရတဲ့အခြေအနေပြီးခဲ့တဲ့အပတ်ကသတင်းသုံးပကျော်လာစဉ်က blackpressusa.com မှာ Federal Workers Fret Tighten Belts as Shutdown Hits Week 3ဆိုတဲ့ခေါင်းကြီးနဲ့အစုရအမှုတန်းတွေလည်းလစာမရကြလို့စိတ်ပူကြတယ်အသုံးလျှော့ကြရတယ်ချိုးချံချွေတာကြရတယ်ဆိုပြီးရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Peter's parents will have to tighten their belts once they retire from their full-time jobs
Peter ရဲ့မိဘတွေကသူတို့အချိန်ပြည့်အလုပ်ကနေပြင်ဆင်ယူပြီးနောက်ပိုင်းမှာတော့ချိုးချိုးချံချံနဲ့နေကြရမှာဖြစ်ပါတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Peter's parents will have to tighten their belts once they retire from their full-time jobs.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
live paycheck to paycheck.
ဖြစ်ပါတယ်။စာလုံးပေါင်းက live live ကနေထိုင်တာ pay paycheck paycheck to pay paycheck paycheck to paycheck ကလောက်ခလာစာတစ်ခုကနေနောက်လောက်ခလာစာတစ်ခုလို့အဓိပ္ပာယ်ရပြီးသကုခွေရဲ့တရားဤအဓိပ္ပာယ်ကတော့လာစာတစ်လကနေနောက်တစ်လအလျင်မီအောင်နေရတာဖြစ်ပါတယ်ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ကိုရတဲ့လာစာဟာတစ်လနဲ့တစ်လလောက်ယုံမဲရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီနည်းငွေဘုံငွေရှာမရှိလို့တစ်လနဲ့တစ်လအလျင်မီအောင်ချိုးချံနေရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့ရရစားစားအခြေအနေမျိုးတလရရတလသုံးပြတာတနေ့လုံးမှတနေ့စားရတယ်အစရှိတဲ့အခြေအနေမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးကိုအမေရိကန်ဘို့ဟုအစိုးရရဲ့စိတ်ပိုင်းပိတ်ရတဲ့အခြေစိုက်နေချိန်မှာစိတ်ပူကြတဲ့အမှုရမ်းတွေကပြီးခဲ့တဲ့သတင်းပတ်ကအင်ဗီရိုရှိသွားဆန္ဒပြခဲ့ကြပြီးတလနဲ့တလဝင်းဝေကိုအလင်းမီအောင်ကြည်သုံးနေကြရသူတွေဖြစ်ကြပါတယ်လို့ပြောခဲ့တဲ့အတွက်ကြောင့် USA Today သတင်းစာကြီးက I live paycheck to paycheckFederal workers rally for their jobs at the White House. So that county ne yita gera phit par de. Di thong ne pat thit lo George go pi de u ma o le la chi cha ya aw ba.
Since John has been living from paycheck to paycheck, he cannot afford to lose his job.
John ga tla ya de la ka ne naw tla a lin mi aw thong ni ya de twa chaung. Tu a lou pyuk khan lo ma phit pu lo de be ya ba de.
Since John has been living from paycheck to paycheck, he cannot afford to lose his job. Feel the pinch, tighten the belt, live paycheck to paycheck.
ဒီဖြစ်ကြပါတယ်။နောက်သတင်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာသံပို့ချတဲ့ American Indian 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာ။တိတ်မကြခင်မှာပဲတရုတ်မြန်မာဆက်ဆံရေးအကျိုးနဲ့အပြစ်ကိုတွက်ဆကြမယ်။စနေည VOA ဒိုင်းလေးလိုင်းအစီအစဉ်ကိုထုတ်လွှင့်တော့မှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American အတန်ကနေတနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့စနေညကဆွေးနွေးကြတဲ့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်ပါတယ်။မကြာသေးခင်ကမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမတ်ကြီးရဲ့ကချင်ပြည်နယ်ခီးစဉ်အတွင်းကချင်နိုင်ငံရေးလူမှုရေးဘာသာရေးခေါင်းဆောင်တို့ချို့နဲ့တွေ့ဆုံပြီးဒီလိုတွေ့ဆုံချိန်မှာအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းသားခေါင်းဆောင်တို့ချို့ကိုသတိပေးခဲ့တယ်လို့မြစ်ဆုံစီမံကိန်းအပါအဝင်တရုတ်နိုင်ငံကစီမံကိန်းတွေကိုမကန့်ကွက်ကြဖို့ဆိုတာမျိုးကိုလည်းပြောဆိုတာတွေရှိခဲ့တယ်လို့သတင်းထွက်ခဲ့ပါတယ်။တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးလာနေပါပြီလဲဆိုတာကို VOA ရဲ့စနေညဓာတ်ရိုက်လေလံအစီအစဉ်မှာကိုအောင်လွင်ဦးကဆွေးနွေးတင်ပြထားပါတယ်။
ပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့တရုတ်မြန်မာဆက်ဆံရေးနဲ့အကျိုးအပြစ်တွေကိုဆွေးနွေးသွားမှာပါ။အိနေချင်းလည်းဖြစ်နိုင်ငံရေးစီးပွားရေးအရတနေ့တခြားဩဇာချိန်ဟွာကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးအရမြန်မာနိုင်ငံထက်အတွက်တော့အရင်ထက်ပိုပြီးအရေးကြီးလာနေပြီလား။နောက်အနောက်နိုင်ငံတွေထက်တောင်ပိုပြီးဦးစားပေးဆက်ဆံမှုလိုနေပြီလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပင်နိုင်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားသူနှုတ်လည်းလီလိုက်မှာရောက်နေပါပြီ။တူကတော့ကျွန်တော်တို့ကချင်နှစ်ချင်းအသင်းတော် KBC ကဆီယာရောကလမ်ဆန်ဆောင်ဖြစ်ပါတယ်။နောက်တူကတော့တရုတ်နိုင်ငံအခြေဆက်မြန်မာရေးအကဲခတ်ဒေါက်တာလှကျော်စောဖြစ်ပါတယ်။အရင်ဆုံးကတော့ကျွန်တော်ဒီမကြသေးခင်တုန်းကဒီမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမတ်ကြီးရဲ့ကချင်ပြည်နယ်ခီးစဉ်ကိုနည်းနည်းပြန်ကောက်ပြီးတော့ဆွေးနွေးကြပါတယ်။ဒီတရုတ်တမ်းမတ်ကြီးဟောင်လျန်းရဲ့ဒီဒီဇင်မာလာနောက်မိုင်းတုန်းကခီးစဉ်တွင်းမှာတော့ဒီကချင်နိုင်ငံရဲ့လူမှုရေးဘာသာရေးခေါင်းဆောင်တချို့နဲ့တွေ့ပြီးတော့ကချင်ပြည်နယ်တွေကဒီတရုတ်စီမံကိန်းတွေတန်တမာရေးကိစ္စတွေဆွေးနွေးကြတာရှိပါတယ်။ဒီလိုတွေ့တဲ့အချိန်မှာပဲဒီအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တချို့ကိုသတိပေးကြတာမျိုးနောက်မြစ်ဆုံပါဝင်တရုတ်နိုင်ငံကစီမံကိန်းတွေကိုမကန့်ကွက်ဖို့ဆိုတာမျိုးတွေကိုအထက်စီးဆန်ဆန်ပြောတာဆိုတာရှိတယ်ဆိုပြီးတော့လည်းသတင်းတွေထွက်ပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်အရင်ဆုံးဟိုဆီယာရောကလမ်ဆန်ဆောင်ဆွေးနွေးစေချင်ပါတယ်ဆိုတော့ဆီယာကလမ်ဆန်ဆောင်ကိုယ်တိုင်လည်းဒီတရုတ်တမ်းမတ်ကြီးနဲ့တွေ့တဲ့အချိန်မှာပါခဲ့တယ်ဆိုတော့ဆီယာရောခင်ဗျာဒီလိုပေါ့လေတရုတ်တမ်းမတ်ကြီးကဒီကိုတရုတ်နဲ့ခေါင်းဆောင်တွေနဲ့တွေ့တဲ့အချိန်မှာဒီပေါ်စီးဆန်ဆန်ပေါ့လေပြောခဲ့ဆိုခဲ့တာတွေရှိတယ်ဆိုတော့သတင်းတွေကမှန်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အဲ့ဒီတွေ့တဲ့နေ့မှာအဖွဲ့လေးဖွဲ့နဲ့တွေ့ပါတယ်တွေ့တော့ကျွန်တော်တို့ KBC နဲ့ကတော့ဒီနောက်ဆုံးတွေ့တဲ့အချိန်မှာအဲ့လိုအပေါ်စီးဆန်ဆန်ပြောတာတော့ကျွန်တော်နဲ့တော့မပြောဖြစ်ပါဘူးဒါပေမဲ့ဟိုတောင်းဆိုမှုတွေတော့ရှိပါတယ်နောက်ပြီးမှအဲသူတို့ရဲ့ဒီဟောပေါ့ဒီဟောသူတို့လုပ်ရှင်တဲ့ဆန္ဒကိုသူတို့ပြောင်းလုပ်မယ်ဆိုတဲ့ဒီသဘောထားတွေတော့ကျွန်တော်တွေ့ရပါတယ်ဒါပေမဲ့အဲ့လိုချင်းချောက်တာတို့အနောက်နိုင်ငံနဲ့မဆက်ဆံဖို့ပြောတာတို့ကတော့ဟိုကျွန်တော်လည်းတော့မပြောပါဘူးဒါပေမဲ့ဒီအနောက်နိုင်ငံတွေကဒီတရုတ်ရဲ့ဒီစီမံကိန်းတွေကိုအနောက်ရှက်လောက်ပြဆိုတဲ့သဘောတရားတွေတော့သူပြောသွားတော့ကိုကျွန်တော်လည်းပြောတဲ့ချက်မှာကျွန်တော်ကြားရပါတယ်နောက်ပြီးမှဒီသုံးဆိုတဲ့အချက်ကတော့အထူးကျွန်တော်ဒီမြေဆုံစီမံကိန်းပေါ်မှာနိုင်ငံတော်အတိုင်းပြန်ခံကရတော့သူဟိုအတိတ်ခံတော့စတင်ခဲ့ပေမဲ့အစိုးရဖြစ်လာတဲ့အချိန်မှာသဘောထားပြောင်းလဲသွားပြီဆိုတော့ကျွန်တော်တို့ကလည်းသဘောထားပြောင်းလဲပြီဆိုတဲ့အကြောင်းကိုဟိုဒီအတိုင်းပြန်ခံတဲ့ဒီစက်တွေကာကွယ်ဦးစီးချုပ်ကိုစာရေးပေးဖို့ဟိုဘောဒီအကြောင်းကြားပေးဖို့တောင်းဆိုတာတော့သူလုပ်ခဲ့ပါတယ်
โอเคပါဆရာဆမ်ဆောင်ဆိုတော့ကျွန်တော်ဒေါက်တာလက်ကျော်စောကိုလည်းဆွေးနွေးစေချင်ပါတယ်ဆိုတော့အခုကျွန်တော်ဒီဒေါက်တာဆမ်ဆောင်ပြောသွားတာကတော့သူနဲ့တွေ့တဲ့အချိန်မှာတော့ဒီလိုတက်စီဆန်ဆန်ပြောတာမျိုးမရှိဘူးဆိုပေမဲ့တခြားကျန်တဲ့ခေါင်းဆောင်တွေကပြောတာဆိုတာလည်းကျွန်တော်တို့တွေ့နေရပါတယ်ဆိုတော့တကယ်လို့သာပေါ့လေဒီလိုတက်စီဆန်ဆန်တရုတ်တမ်းမတ်ဘက်ကဆက်ဆံသွားတယ်ဆိုခဲ့လို့ရှိရင်တကယ်တမ်းမှာကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပေါ့လေနောက်ပြီးတော့ဒီအနီးဆက်ဆုံးဖြစ်တဲ့ကချင်ဒီပြည်နယ်ကဒီကချင်ခေါင်းဆောင်တွေနဲ့အနှစ်သာရရှိတဲ့ဆက်ဆံမျိုးဖြစ်နိုင်မှာမလားဆရာမဒီအင်အားကြီးလို့ဩဇာကြီးလို့ဒီအနိုင်ကျင့်တယ်ဆိုတဲ့ခံစားချက်မျိုးတွေရှိခဲ့မယ်ဆိုရင်ရေရှည်အတွက်ကောင်းနိုင်မှာမလားခင်ဗျာ
ဟုတ်ကျမပထမစကားခံပြီးပြောပြရစီနော်ဟိုကျမကတရုတ်ပြည်မှာနေနေတဲ့လူဖြစ်တော့ကျမရရှိတဲ့သတင်းတွေအချက်လက်တွေဟာ တရုတ်အစိုးရကတရုတ်ဝင်ကြီးညာထားတဲ့ပြောဆိုထားတဲ့အချက်လက်တွေပဲဖြစ်တယ်နော်တရုတ်တယ်လီဗီရှင်းကတရုတ်အစိုးရတယ်လီဗီရှင်းကတရုတ်အစိုးရကထုတ်တဲ့ China Daily ကို Beijing Review တို့အဲ့လိုစာအုပ်မျိုးတွေကအဲ့ဒီကအချက်လက်တွေကိုကျွန်မပြန်ပြောပြလာတာဖြစ်တယ်အဲ့တော့ခုနပြောတဲ့တရုတ်ပြည်ရဲ့သဘောထားပေါ့နော်တရုတ်ပြည်ရဲ့သဘောထားဟာအမှန်မဲ့တော်တော်ပြောင်းသွားပြီ။ဘာဖြစ်လို့လဲဆိုတော့1988တုန်းကဒီတင့်ချောက်ပင်တက်လာပြီးတဲ့နောက်မှာစကားဖွင့်ပေါ်လစီနဲ့ပြုပြင်ပြောင်းလဲရေးပေါ်လစီစကားစားမှာတင့်ချောက်ပင်ကိုယ်တိုင်ကိုကသူ့တပ်ပါတီကိုသူကပြောထားတာနိုင်ငံတကာကိစ္စတွေမှာသူတို့တိတ်တိတ်နေကိုစီးပွားရေးပဲကိုကျုံလို့ဂျန်နဲ့ကိစ္စတွေဘာမှဝင်မပါနဲ့လို့သူကပြောထားခဲ့တာအခုမနှစ်ကပေါ့2018ခုနှစ်ကသူတို့အနှစ်40ပြုပြင်ပြောင်းလဲရေးတွေပြည်တယ်နဲ့အဲ့ဒီအတွက်နှစ်ပတ်လည်ရေးပါတယ်မှာပြောကြဆိုကြလုပ်ကြတဲ့အခါမှာအခုနဟိုဆရာပြောသလိုပဲသူတို့ကသူတို့ရဲ့ဟိုဘယ်လိုခေါ်မလဲစီမံကိန်းတွေသူတို့ရဲ့ရည်မှန်းချက်တွေသူတို့ရဲ့တဏ္ဍာပြူဟာတွေပြောလာတဲ့အခါမှာပုံမူပြီးတော့အင်တိုက်အားတိုက်ဖြစ်လာတာပုံမူယုံကြည်ချက်ရှိလာတာပုံမူပြီးမာမာတင်းတင်းဖြစ်လာတာအဲ့သဘောထားတွေတွေ့ရတယ်အဲ့တော့ဒါတွေကိုလည်းအနောက်တိုင်းကမပြတ်ပြောနေတာတရုတ်တွေက aggressive ဖြစ်လာပြီပေါ့နော်မောက်မာလာပြီးအဲမာနာကြီးလာပြီလို့ပြောတော့တရုတ်ကလည်းဒီလိုတော့ပြန်ပြောတယ်ဗျာသူတို့ကမောက်မာတာမဟုတ်ဘူးတစ်အချက်ကဟိုတုန်းကတိတ်လျှောက်ပင်ကသူတို့သိသိနေရမယ်လို့ပြောခဲ့တာစီးပွားရေးကိုပဲကြိတ်လုပ်ခိုင်းခဲ့တာခုငါတို့ရဲ့စီးပွားရေးတွေကကမ္ဘာအဲ globalization ကြီးတစ်ခုလုံးရဲ့ရည်စည်းကိုလိုက်ပြီးတော့တစ်ကမ္ဘာလုံးကိုအဲဟိုနေ့နေရပြတ်နှံ့သွားပြီပေါ့ဗျာသူတို့အရင်နှီးတွေအဲ့ဒီအရင်နှီးတွေကိုငါတို့မှကာကွယ်ဖို့လိုတယ်ဒီအတွက်ငါတို့ကတချို့ကိစ္စတွေမှာထဲထဲဝင်ဝင်တက်တက်ကြွကြွပြောဖို့လိုတယ်လို့တရုတ်ပညာရှင်တွေကပြောတယ်ဒုတိယအချက်ကတရုတ်ရဲ့စီးပွားရေးဟာတကယ်ပဲတက်လာတာအမှန်ပဲသို့တော်လည်းဒီစီးပွားရေး mode of development ပေါ့နော်ဖွံ့ဖြိုးတိုးတက်မှုပုံစံကပြောင်းဖို့လိုလာပြီပြောင်းဖို့လိုလာတဲ့အခါမှာသူကပြောင်းဖို့အတွက်ဒီ belt and road တို့ဘာလို့လုပ်လာလားဟာ27ရာစုဘိုလန်းမာတို့ဘာလို့လုပ်လာတဲ့အခါမှာသူကပို့ပြီးတော့နိုင်ငံတကာဆင်မြင့်ကိုပို့ပြီးတော့ခက်ကြဲကြဲနဲ့ခက်မြန်မြန်နဲ့ခက်သွက်သွက်ဝင်လာတဲ့သဘောပေါ့ဗျာအဲ့ခါမှာသူ့ရဲ့ policy အဲ့တော့ negotiation ဆွဲဟိုနင်းကအင်အားကြီးနိုင်ငံများအနေနဲ့ကတော့မယုံကြည်နိုင်တာကောလက်မခံနိုင်တာကောပြိုင်လည်းမပြိုင်နိုင်ဘူးလို့ဖြစ်တာကိုတရုတ်ကအခုသူ့ရဲ့ဟိုဗာလေအရန်ငွေအင်အားကဘာမှအများဆုံးမလေး 3. something trillion ကြီးတယ်အဲ့တော့ဒီလောက်များနေတဲ့သူကဒါကိုပဲသူကယင်းနှိမ့်နှံမှုအဖြစ်သူကအသုံးချပြီးတော့အာဖရိကလိုနေရာမျိုး Latin America လိုနေရာမျိုးမှာအကြီးကျယ်တိုးဝင်တဲ့အခါမှာဒီအနောက်နိုင်ငံတွေနဲ့ပဋိပက္ခဆိုတာဖြစ်လာတာပဲအဲ့ဒါကြောင့်အနောက်နိုင်ငံတွေကလုံနေတဲ့ဒီ NGO တွေဘာတွေနဲ့ပတ်သက်လို့တရုတ်ကသူ့နိုင်ငံမှာလည်းတော်တော်ပြင်းထန်တာလုပ်တယ်သူများကိုပြောတယ်ဆိုတာလည်းဖြစ်နိုင်တယ်ဒီဟာတွေနဲ့ဆက်ဆံတာမှာဘလို့ဆက်ဆံမှာပါပါညာပါဆိုအဲ့တော့အဓိကကတော့ဗျာတရုတ်ကအရင်တော့ကလို့နှိမ်နှင်းချချတိမ်တိမ်ငယ်ငယ်မဟုတ်တော့ဘူးသူကနိုင်ငံတကာဆင်မြင့်ပေါ်မှာသူကလည်းအင်အားကြီးနိုင်ငံတစ်ခုနိုင်ငံအဖြစ်တက်လာပြီးဖြစ်တဲ့အတွက်သူကမာမာတင်းတင်းဆက်ဆံလာတယ်ဆိုတော့မှန်တယ်လို့ပြောလို့ရပါတယ်
โอเคဆရာမဆွေးနွေးရကျေးဇူးပါဆိုတော့ဆော့ဆော့ကဒေါက်တာကလန်ဆော့ဆော့ဆော့ဆွေးနွေးသွားတဲ့တစ်ချက်ကိုကျွန်တော်ပြန်ဟိုဆွေးနွေးစေချင်တာရှိပါတယ်ဟိုဒီကချင်ခေါင်းဆောင်နေနဲ့
ဟို
တွေ့တဲ့အချိန်မှာပေါ့လေဒီဒီနောက်တိုင်းတန်မာနေနဲ့ဆက်ဆံရေးနဲ့ပတ်သက်လို့ဒီပြပြောသွားတယ်ဆိုတော့ဒါဆရာတို့နဲ့တွေ့တဲ့အချိန်မှာလည်းပြောရဲဆိုပြီးတော့ဆော့ဆော့ဆရာတို့ပြောရလည်းရှိပါတယ်ဆိုတော့ဒီကချင်ခေါင်းဆောင်နေအနေနဲ့ဟိုဒီအနောက်နိုင်ငံတွေပဲနေပဲဖြစ်ဖြစ်ပေါ့လေတရုတ်နိုင်ငံနေပဲဖြစ်ဖြစ်ဆက်ဆံရေးနဲ့ပတ်သက်လို့ဘလို့ပုံစံမျိုးဟိုဆက်ဆံသွားဖို့မျှော်လင့်ထားတယ်ဆရာတို့ဘက်က
ဟုတ်ကဲ့ကျွန်တော်တို့မြင်တာကတော့အနောက်နိုင်ငံကတော့ကျွန်တော်လူအခွင့်အရေးကိုဦးစားပေးပြီးမှကျွန်တော်တို့ကိုကိုယ်မြေပန့်ပိုးနေတယ်လို့ကျွန်တော်တို့အများအားလို့ယုံကြည်စွာနဲ့ဟိုဆက်ပတ်နေပါတယ်ဟိုတရုတ်ကတော့လူအခွင့်အရေးဘက်ကိုမဟုတ်ပဲနဲ့သူကတော့ဒီစီးပွားရေးဘက်ကိုဖွံ့ဖြိုးရေးဘက်ကိုသူကပိုပြီးမှအားတန်နေလို့ကျွန်တော်တို့မြင်ပါတယ်ဆိုတော့ကျွန်တော်ဒီအာရှ NY နဲ့ကြည့်တဲ့အချိန်မှာမြန်မာစုံကောက်ချန်နယ်ကြည့်တဲ့အချိန်မှာသူကဒီကျွန်တော်တို့ဤကဒီဟိုပါဗောမြန်မာနိုင်ငံကိုတိုးတက်ဖွံ့ဖြိုးဖို့အတွက်ပဲကျွန်တော်ကိုယ်မြင်လို့တော့သိရှိပါရဲ့အနောက်နိုင်ငံတွေရဲ့ဒီရှုံချပြောဆိုတာမျိုးကိုမယုံဖို့နဲ့အဲ့လို direction ဖောက်ဖို့ဆိုတော့မစ္စတာစုံကလည်းကျွန်တော်နဲ့တွေ့တဲ့အချိန်မှာအဲ့သူကဟိုရှင်းပြခဲ့ပါတယ်ဆိုတော့ကျွန်တော်တို့ရဲ့ဟိုတီတီတူတူပြောင်းနေတဲ့ကချင်လူထုအနေနဲ့ပြင်နေတာကတော့
အနောက်နယ်အနောက်အုပ်စုကတော့လူအခွင့်အရေးအတွက်ကျွန်တော်တို့အတွက်အင်မတန်မှပဲမရှိမဖြစ်ဒီအဖွဲ့အစည်းဖြစ်တယ်လို့အဲဒီဘက်မှာလည်းစီးပွားရေးအတွက်တော့ကျွန်တော်တို့အတွက်တော့ဟိုအထောက်အပံ့တော့ပြည့်နေတယ်ဆိုတော့ကျွန်တော်အဲ့လိုပဲမြင်ပါတယ်
โอเคเสียกันซัมซุงซุนเนี่ยขอบคุณครับสรุปเราซุนนี่เวิร์ดตัวกูสาริปิโปทาราครูเรียนปาวินซุนนี่โพเสร็จตัวทาได้ปกโกและရှင်နေပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီမှာဆက်သွယ်ထားတဲ့ပုံကိုတယောက်လေးလိုင်းပေါ်မှာရှင်နေပါတယ်အညာမြေအောင်ကြီးဖြစ်ပါတယ်အညာမြေအောင်ကြီးခင်ဗျာတဘောတော့ซุนนี่တာပဲဖြစ်ဖြစ်မင်းမြတ်ညင်တာပဲဖြစ်ဖြစ်ซุนนี่မင်းမြတ်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ซุนนี่ဖြစ်တာတည်းကြာအကြောင်းပေါ့ကျွန်တော်ရှိရလဲဆရာမကြီးတွေซุนนี่တော့တာတော်တော်ပြည့်စုံပါတယ်ကျွန်တော်ကတော့တို့လိုတော့နိုင်ငံရေးသမားတော့မဟုတ်ပါဘူးတို့အဆင်တော့မရှိပါဘူးကျွန်တော်လက်လန်းစီတာတော့ပဲကျွန်တော်ဆွေးနွေးပါမယ်ဘယ်လိုတော့ကြာခဏကျွန်တော်တို့အထူးပြောပြမလို့ပါဘူးရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာရဲ့ PR တွေကတော်တော်လေးများတယ်ခင်ဗျာအဲ့တော့အနောက်နိုင်ငံတွေကနေပြီးတော့လူ့ခွင့်ရေးဒေသကြီးတွေနဲ့ပေါ့ဗျာအတိုင်းနဲ့ပေါ့နော်အဲ့ဒီမှာတရုတ်ကခြားနာတာအဲ့လိုမတိုင်းကြီးရအဲ့မတိုင်းတဲ့အချိန်မှာတရုတ်ရဲ့အထူးကြမှုကလူငုံရေးကောင်စီမှာပြည်သူအာဏာတိုင်းရှင်လည်းဖြစ်တယ်ပေါ့ဗျာကျွန်တော်တို့နိုင်ငံကိုအတိုင်းအတာတစ်ခုပဲလေအကူအညီပေးနေတယ်ဗျာနောက်ဒီညညညကြတော့လေတော်တော်အချက်ချပါတဲ့နိုင်ငံလို့ပဲကျွန်တော်တို့မှတ်ယူရပါတယ်။နောက်အဲ့လိုပဲပြင်းပြင်းလေးတစ်ခါဖြစ်တယ်ဗျာ။နောက်တစ်ခါကျွန်တော်တို့မြန်မာနိုင်ငံရဲ့စီးပွားရေးအရာလည်းအားကိုးရတယ်ပေါ့နော်။ဒါပဲဖြစ်ဖြစ်ပေါ့လေကျွန်တော်ဆိုလိုတဲ့ဘောကဟိုသူ့မမာလို့လိတ်ပြီးတော့မဖြစ်တော့မဖြစ်တဲ့အနေထားတော့ဗျာ။အနောက်အုပ်စုဆိုတော့ကျွန်တော်အပြစ်ပြောတာတော့မဟုတ်ပါဘူးနော်။ကျွန်တော်တို့နိုင်ငံရဲ့အဓိကလုံခြုံရေးကောင်စီညညညလောကပြင်းပြင်းလေးဖြစ်စီးပွားရေးအရာလည်းအားကိုးနေရလေတော့တရုတ်နဲ့တော့အဆင်ပြေအောင်နေတာတော့နဲ့နေလို့တော့ကျွန်တော်တို့အဲ့လိုပဲမြင်ပါလေ
ဟုတ်ကဲ့ပါဒီကိစ္စ
တွေသူကြီးခြားကြတော့ကျွန်တော်ဆွေးနွေးပြန်မရှိပါဘူ
းဟုတ်ကဲ့
ပြည်သူလည်းတင်ပါတယ်နော်ဆွေးနွေးပါဝင်ကုန်ပြန်တာ
ဟုတ်ကဲ့ဒီအညာမီအောင်ကြီးဆွေးနွေးသွားတဲ့အချက်နဲ့ပတ်သက်ပြီးကျွန်တော်ဒေါက်တာလက်ကျော်စိုးကိုလည်းဆွေးနွေးစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံအခင်းအကျင်းရဲ့ဆော့ဆော့သူတောက်ပြသွားတယ်လို့ပေါ့ပြည်တွင်းမှာဒီနိုင်ငံရေးအခြေအတဲတွေဟိုပြဿနာတွေလည်းရှိနေတယ်ဆိုတော့ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံအနေနဲ့လက်ရှိအခင်းအကျင်းရပါလေဒီပြည်ထောင်နိုင်ငံကိုအနောက်နိုင်ငံတွေထက်တော့ပို့ပြီးတော့ဦးစားပေးဆက်ဆံမှုလိုတဲ့အခြေအနေမှာရောက်နေသလားခင်ဗျာ
ဒီလိုတော့လည်းမဟုတ်ပါဘူးအဲကျမတို့နိုင်ငံကဟိုအခုကဘက်ပေါင်းဆောင်ကပေါ့နော်နိုင်ငံကြီးကစီးပွားရေးကဘက်ပေါင်းဆောင်ကချွတ်ချုံကြနေတဲ့အခါမှာကျမတို့ကိုယ်နိုင်ငံကိုကိုယ်ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့ဆိုလို့ရှိရင်ဒါအိန္ဒိယချင်းနိုင်ငံကြီးတွေနဲ့လည်းကောင်းအောင်ဆက်ဆံရမယ်တခြားနိုင်ငံတွေနဲ့လည်းကောင်းအောင်ဆက်ဆံကျမတို့နိုင်ငံကိုတန်းတူရည်ရွယ်နော်ကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကောင်းကောင်းမွန်မွန်ဆက်ဆံတဲ့နိုင်ငံတွေအားလုံးနဲ့ကိုကောင်းအောင်ဆက်ဆံရမယ်ဒီအပြင်အခုနောက်ဟိုဆရာပြောသွားသလိုပဲဒီအနောက်နိုင်ငံတွေကလည်းကျမတို့အတွက်အတော်အရေးကြီးပါတယ်ဘာဖြစ်လို့အရေးကြီးလဲဆိုတော့အခုနိုင်ငံတကာဒီဗန္နာရေးစနစ်တွေနိုင်ငံတကာဟုတ်လားကျန်းမာရေးစနစ်ဒီကိစ္စတွေအားလုံးကိုချုပ်ကင်ထားတာဒီအနောက်နိုင်ငံတွေကချုပ်ကင်ထားတာဖြစ်တယ်အဲ့တော့သူတို့ကဘာတွေပဲပြောပြောဘာတွေပဲကျမတို့ကိုအပုတ်ချချကျမတို့တရုတ်နဲ့လည်းတန်းတူကောင်းကောင်းမွန်မွန်ဆက်ဆံမှုလို့ရတယ်။အဲ့တော့ကျမတို့တိုင်းပြည်အနေနဲ့သူများကတန်းတူဆက်ဆံနိုင်မှုဆိုရင်ကျမတို့ကိုယ်တိုင်ကကိုယ်တိုင်ကိုယ်ပြည်ကိုတကယ်ကိုတည်ဆောက်နိုင်ရမယ်။သူများနဲ့တန်းတူရည်တူပြောနိုင်တဲ့အခြေအနေရောက်အောင်တည်ဆောက်အောင်။အဲ့ဒီအတွက်လိုအပ်တယ်ဆိုပြီးတော့အခုလုပ်နေတဲ့ငင်းချမ်းရေးဟာတကယ်ကိုအရေးကြီးတာဖြစ်တယ်။ဒီအတွက်ဒါကိုလည်းတရုတ်ကအားပေးနေတာပဲအဲ့တော့ကျမတို့ကငင်းတရုတ်ရဲ့သူ့ရဲ့မွန်းင်းကောအခြေခံအဲသူ့အတွေးခေါ်ကငင်းညမ်းသွားလို့ရှင်လူတွေစီးပွားရေးရဖွံ့ဖြိုးတိုးတက်သွားရင်ဘယ်သူမှတိုက်မှာမဟုတ်ဘူးလို့သူကတွက်တယ်သူ့နိုင်ငံကအကြမ်းဖက်ဝါဒကိုလည်းသူကဒီလိုပဲစီးပွားရေးတွေပုံပေးပြီးတော့စီးပွားရေးတွေတိုးတက်အောင်လုပ်ပြီးတော့အကြမ်းဖက်ဝါဒကိုပျောက်အောင်အဲရော့သွားအောင်ပေါ့ရတိုက်တာအဲ့တော့ဂျန်နဲ့နိုင်ငံတွေကိုလည်းသူကဒီသူ့ရဲ့ mode of development သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်နည်းသူ့နိုင်ငံရဲ့ဆင်းရဲသားပပျောက်တဲ့နည်းနာတွေကိုသူဒီလိုပဲတင်ပို့နေတာဖြစ်တယ်အဲ့တော့ကျမတို့နိုင်ငံကကျမဒီမှာသိပ်ပြီးတော့တန်တရားရှိနေတဲ့ကိစ္စတစ်ခုရှိတယ်။အဲ့ဒါပါလဲဆိုတော့ကျမတို့နိုင်ငံကအကူပြောင်းကာလာအဲ့လိုအကူပြောင်းကာလာမှာနော်တမင်သက်သက်ရှုပ်ထွေးအောင်နော်နိုင်ငံရေးရလူမှုရေးရအမျိုးသားရေးရတချို့ကဖွာနေတယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီအကူပြောင်းကသူကစနစ်တစ်ခုကနေစနစ်တစ်ခုကူပြောင်းတဲ့အခါမှာနစ်နာသူလည်းရှိတယ်။ဟိုပါလဲဟိုအကျိုးအမြတ်ရှိသူလည်းရှိတယ်။အဲ့တော့နစ်နာသူများအထူးသဖြင့်စနစ်ဟောင်းကနေပြီးတော့အကျိုးအမြတ်တွေရထားတဲ့လူတွေကဘတော်မှသူတို့ရဲ့အကျိုးအမြတ်တွေကိုလွယ်လွယ်နဲ့ရှော့ပေးမှာမဟုတ်ဘူးသူတို့အကျိုးအမြတ်တွေအတွက်ကာဝယ်ဖို့အတွက်ထောင်ချောက်တွေအမျိုးမျိုးထားသွားမှာပဲလုပ်သွားမှာပဲဒါကိုကျမတို့ပြည်သူကကောင်းကောင်းသတိရှင်းစွာနဲ့နေရမယ်အခုနဟိုဟိုဗါလဲဟို အညာပါဆိုလဲသူပြောတယ်ကျမအဲ့ဟဲ့သူပြောတယ်လို့ပဲကျမတို့ကဒီအင်းနီးနာချက်နေနဲ့ကတ်နေရတာလေအင်းနီးချက်နိုင်ငံကြီးတွေနဲ့တရုတ်နဲ့လည်းရမှဖြစ်နေဘူးဟိုအိန္ဒိယနဲ့လည်းရံဖြစ်ရမလို့အခုတရုတ်လုပ်နေတဲ့ဒီ one belt one road ဆိုတာလေသူကသူ့နိုင်ငံတနိုင်ငံနဲ့ကလုပ်တာမဟုတ်ဘူးသူတခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးလမ်းတွေနဲ့ပေါင်းစပ်ပြီးလုပ်နေတာအဲ့တော့တရုတ်ရဲ့ one belt one road ကရုရှားကလုပ်နေတဲ့ Eurasia economic corridor နဲ့လည်းသူကဆက်တယ်အဲအိန္ဒိယကလုပ်တဲ့အဲဘာလဲ look east လာအဲ့ဒီခုနှစ်နဲ့လည်းသူကဆက်တယ်အဲ့တော့အဲ့ဒီဟာတွေကြားမှာကျမတို့ကနေရထိုင်တတ်လုပ်တတ်ကြင်တတ်ရင်ကျမတို့နိုင်ငံတွေအများကြီးကျိုးရှိနိုင်တယ်အဲ့ဒါကြောင့်မလို့ဒီလိုတည်ငြိမ်တဲ့နိုင်ငံရေးအရတည်ငြိမ်သွားမှာကိုဆိုးတဲ့လူတွေကဖွာတာတွေတခါလေရှိတတ်တယ်အဲ့ဒါကိုအဲ့ဒီကြောက်တွေကိုကျမတို့အမှန်တန်သတိကြီးစွာထားတဲ့နဲ့ထင်ပါတယ
်ဟုတ်ကဲ့ဆရာမဆွနေတာကျေးဇူးပါဆရာဒေါက်တာဆမ်ဆောင်လည်းဆွနေစေချင်ပါတယ်ကျွန်တော်တို့ဟိုတကယ်ဆိုရင်တော့တရုတ်နိုင်ငံဟာဒီမြန်မာနိုင်ငံအိန္ဒိယဖြစ်တယ်လို့ပဲကချင်ပြည်နယ်အတွက်ဆိုရင်လည်းအနည်းဆုံးအိန္ဒိယမှာဆိုတော့ဒီနောက်ပြီးတော့တရုတ်အနေနဲ့ဒီကချင်ပြည်နယ်အပါအဝင်ဒီမြန်မာနိုင်ငံပြည်ရင်းငင်းငင်းကိစ္စတွေပါလဲတတဲ့ဝင်ပါနေတာရှိပါတယ်ဆိုတော့ဒီလိုကျွန်တော်တို့ဒီပထဝီဝင်နိုင်ငံရေးအမြင်အနေကြည့်မယ်ဆိုရင်ရောဒီကချင်တိုင်းငင်းင်းသားတွေအတွက်ရောဒီမြန်မာနိုင်ငံအတွက်ပါဟိုတရုတ်နိုင်ငံကိုဒီအနောက်ဟိုတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာအနောက်နိုင်ငံထက်တော့ပိုပြီးဦးစားပေးဖို့လိုနေမလားဆရာဆမ်ဆောင်ဆွေးနွေးပေးပါဦးခင
်ဗျဟုတ်ဟုတ်ဟုတ်ကဲ့ကျွန်တော်တို့အတွက်တော့အဲ့ဒီအချက်ပေါ်မှာကျွန်တော်တို့ကချင်လူထုကတော့အခုနဟိုဆရာပြောတဲ့အတိုင်းပဲအင်းနီနာချင်းနဲ့ဖြစ်တဲ့ပြီးရင်ကျွန်တော်တရုတ်ပြည်ကနေလာဆိုရင်ကျွန်တော်ပြည်လူမျိုးတွေတော်တော်များများနေထိုင်တဲ့ဒေသဖြစ်တဲ့ဆိုတော့ဟိုဆွေမျိုးချင်းနဲ့နှိစပ်နေတဲ့အတူတူဖြစ်တဲ့ဆိုတော့ကျွန်တော်တို့အတွက်ကတော့တရုတ်နဲ့လည်းကျွန်တော်ကဟိုပြတ်လို့မရဘူးပြုံးနေတဲ့ဆက်ဆံတဲ့နေရာမှာကျွန်တော်ကဒီကောင်းမှုမှုတွေဆိုတာကျွန်တော်နားလည်ရတယ်ပြီးရင်တရုတ်ကတော့ကျွန်တော်တို့အထူးသဖြင့်တော့ဒီကချင်းမှာကျွန်တော်ဒီခရီးရန်ကများတယ်ဆိုတော့ဒီကခရီးရန်ပေါ်မှာသူကအမြဲတမ်းတောက်ဖြစ်တယ်။ဒါမြတ်ရှိတယ်။အနောက်အုပ်စုရဲ့ဟိုထောက်ပံ့မှုအနောက်အုပ်စုရဲ့ဒီကြိုးကင်မှုရှိနေတဲ့ဆိုတာသူတမ်းရတော့ရင်းနှီးရှိနေတယ်ပဲ။ကျွန်တော်တို့လည်းသူကဟိုရန်နှုတ်ပြီးယူလာတော့ပေါ့။ဒါပေမဲ့ကျွန်တော်တို့ကတော့ဒီဟိုအနောက်အုပ်စုရဲ့ဒီခရီးရန်ဘာသာမှာအခုကြိုးကင်မှုမရှိတော့ဘူး။ကိုယ့်ခြေတော့ဘူးကိုယ့်ရက်နေဒီမှာကျွန်တော်တို့ခရီးရန်ဘာသာကိုယုံကြည်ဒီဆရာတော့ကျွန်တော်တို့ပြောပြရှင်းလင်းနေသေးပေါ့ဒါပေမဲ့သူတို့ပြောတော့တော်တော့ဟိုဟာဟိုယုံကြည်မှုတော့သိရှိမယ်မထင်ဘူးအများအားကျွန်တော်တို့ကအနောက်အုပ်စုနဲ့ဆက်တယ်ဒီမှာဟိုတရုတ်ရဲ့စီမံကိန်းတွေကိုဟိုဟာအနောက်အရှက်လုပ်နေတယ်ဆိုတော့ဇန်နီယာသိတော့သူတို့ရှိနေတယ်လို့ကျွန်တော်ဆင်းတယ်နောက်ငင်းချမ်းကြီးမှလည်းသူတို့ရဲ့ဒီအပါဝင်မှုကတော့ကျွန်တော်တို့ကချင်လူမျိုးတွေတက်တော့ဟိုကောင်းတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဘာကြောင့်လဲဆိုတော့သူကလည်းကျွန်တော်တို့ဒီကချင်ယူချုပ်တဲ့တော်တော်အကာအကွယ်ပေးထားတဲ့ဒီအစိတ်ပိုင်းမှာသဘောတရားတွေဟိုသူတို့ပြောပြတာတွေရှိပါတယ်ဆိုတော့ကျွန်တော်တို့ဒီပထဝီနေထိုင်ရရောကျွန်တော်တို့ဒီဒီလူမျိုးအစုအနေထိုင်ရရောကျွန်တော်တို့ကတော့ဒီခုနဟိုဆရာမကြီးပြောတယ်လို့ကျွန်တော်တို့ကတော့တရုတ်နဲ့လည်းဆက်ဆံရေးအစဉ်ပြေဖို့လိုတယ်လို့ကျွန်တော်တို့ဒီနေ့ကနေတဲ့လူခွေချိုးဖို့ခံရတဲ့လူဒီအတွက်တော့ဒီပချင်းလူချိုးတဲ့တော့အနောက်အုပ်စုကလည်းကျွန်တော်တို့ကဟိုဆက်ဆံရေးကဒီကက်ပုံပြီးမြင့်ဖို့ကျွန်တော်တို့ကဟိုလူလာတယ်ဆိုတာတော့ဒါကျွန်တော်တို့ရဲ့အမြင်ဖြစ်ပါတယ်ဆိုတာဆွေးနွေးလို့ပါတယ်
။ဟုတ်ကဲ့ဒါပေမဲ့တခုရှိရဲ့ဆရာတို့ဒီငင်းငယ်ကိစ္စတွေမှာတစုံတရာအထောက်အကူဖြစ်နိုင်တယ်ဆိုရင်လည်းအခုဒီတရုတ်ရဲ့လက်ရှိစီးပွားရေးလုပ်ငန်းတွေဒီကချင်ပြည်နယ်ထဲမှာရှိနေတာတွေနောက်ဒီမြေဆုံစီမံကိန်းလိုကိစ္စတွေရောဒီလူမှုရေးတို့ပတ်ဝန်းကျင်တို့စသဖြင့်အနောက်လက္ခဏာတွေရောကြုံရနိုင်စရာတွေရှိလာဒီတရုတ်နိုင်ငံရဲ့ရင်းနှီးနှီးဆက်ဆံရေးအဖြစ်ဒီလိုကိစ္စတွေကလည်းပိုတိုးလာနိုင်တယ်ဆိုတော့ဒါတွေရောအနောက်လက္ခဏာရက်ခတ်မှုတွေကြုံရနိုင်တဲ့အလားအလာတွေမရှိနိုင်ဘူးလား
ဟုတ်တယ်ကျွန်တော်တို့လည်းအဲ့ဒါကိုစိုးရင်လေဒါကြောင့်မို့ကျွန်တော်တို့ကဒီစီးပွားရေးဒီဆိုတဲ့နေရာမှာကျွန်တော်တို့ကတော့အကန့်တတ်တော့ကျွန်တော်တို့ရှိနေခြင်းတယ်ဘာလို့လဲဆိုတော့အခုမြစ်ဆုံတို့ဟာမျိုးကျွန်တော်ဒီတစ်တော်ဒီဖြုံကြည့်တာမျိုးဒီကြောက်ဒီတဘာဝဒီတပ်ပြုတ်ဒီတိုးခေါ်တာမျိုးကြတော့စီးမရှိကမ်းမရှိအဲ့ဒါမျိုးလောက်တာကိုကျွန်တော်လူထုကတော့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ဒီကောင်းဆောင်တွေကိုလည်းဒီအကန့်တတ်အဖြစ်ပေါ့လည်းလို့စီပေါ်ရေးခုမျိုးမို့လို့အတားတော့ကျွန်တော်နားနေတယ်ဒါပေမဲ့ဟိုဗျံပဒါဟိုစီးနဲ့ကမ်းနဲ့အဲ့ဒါမျိုးလောက်တာတော့ကျွန်တော်တို့လက်မခံနိုင်ဘူးကျွန်တော်တို့ဒီမှာအတွေ့အကြုံတွေရှိပါတယ်တရုတ်ကဥမာ
ထုတ်တယ်ဆိုရင်အမြင့်ကပါတူးသွားတာလေနောက်ပြီးမှဒီဟိုတတူတူးပေါ်တဲ့နေရာမှာလဲဒီဟိုဒီဟိုစီးမရှိကမ်းရှိတော့ဒီဒီအစိတ်ဒီဟိုဘောဒီတတူးပေတာဒီတုံးတာတွေဟိုတော်တော်ကိုကျွန်တော်တို့ဒီဒုက္ခပေးခဲ့တယ်ဆိုတာကျွန်တော်တို့ကြည့်တော့ဒီလိုပိုင်းမှာတော့ကျွန်တော်လက်မခံနိုင်ပါဘူး။ဒါပေမဲ့စီးပွားရေးကိုစနစ်တကျသူ့ရဲ့လူအခွင့်အရေးကိုကြည့်ပြီးမှလုပ်တဲ့ဖွံ့ဖြိုးမှုကိုတော့ကျွန်တော်တို့ဒါလက်ခံလို့ရပါတယ်။
โอเคဆရာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဖို့အတွက်ကိုကျွန်တော်တို့အီးမေးလ်တွေမှတ်ချက်တွေပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒီထက်ဆားဆောင်အရင်ဖော်ပြခြင်းပါတယ်အမေရိကန်ပြည်အောင်စုကမောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ပြည်တွင်းနိုင်ငံရေးဒီမိုကရေစီပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပိုင်းတွေအားလုံးလိုလိုမှာလိုအပ်ချက်တွေကြီးမားနေတာကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းမှုလိုအပ်တယ်လို့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးတိုက်မွေ့ညင်သာဖို့လည်းလိုတယ်လို့ယူဆမိပါတယ်အထူးသဖြင့်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ဝါဒေတာမှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးဟာတရုတ်နိုင်ငံနဲ့နိုင်ငံရေးစည်ရေးစီးပွားရေးအရလုံးဝမလွတ်ကင်းကြတဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်နိုင်ငံကိုလုံးဝချမ်းလက်ထားလို့မရနိုင်ဘူးလို့ယူဆမိပါတယ်။ဒါပေမဲ့အစိုးရအနေနဲ့ဒီလိုယက်တီပေးနေတာကြောင့်ဒီမိုကရေစီရေးမှာတစ်လျှောက်လုံးအဖက်ဖက်ကအားပေးကူညီခဲ့ကြတဲ့အနောက်နိုင်ငံတွေနဲ့နှွေးထွေးတဲ့ဆက်ဆံရေးတွေကိုဥပိ္ပခာမပြုခဲ့သလိုအနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းဖို့အမဲချိုးပန်းနေတယ်လို့ယူဆမိပါတယ်။သို့သောရခိုင်အရေးကြောင့်အနောက်နိုင်ငံတွေဟာစစ်ကောင်းဆောင်တွေကိုအရေးယူမှုတွေစတင်ရာကအစိုးရပါတနွင်ငင်းဒဇင်ပါဖြစ်သွားရတာကြောင့်အစိုးရနဲ့ဆက်ဆံရေးတရုတ်ဖက်လေးတာသွားတယ်လို့ထင်ရပေမဲ့တကယ်တမ်းအစိုးရနဲ့တရုတ်ဆက်ဆံရေးဟာအရင်စစ်အစိုးရအဆက်ဆက်ကဆက်ဆံခဲ့တဲ့စစ်ရေးစီးပွားရေးနိုင်ငံရေးသဘောတူညီမှုတွေကိုချင်းခွင်ရှာညှိနေတဲ့သဘောထက်မပေါ်ပါဘူးလို့ပဲယူဆမိပါကြောင်းခင်ဗျာ
ဟုတ်ကဲ့တချို့စာတွေလည်းရှိပါသေးတယ်မဆုမွန်ဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်ပမာဏဖိုးကြီးပါဆိုတဲ့အကောင်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့အနေထားမှာတော့တရုတ်ကိုယုံလို့ပုံလိုက်ရင်ဖြစ်ကုန်ပါမယ်တဲ့တယံဇာတတွေမကလူပါကုန်ပါမယ်တဲ့ဒါပေမဲ့လည်းမပေါင်းမခေါ်လဲမရတဲ့ခြံချင်းကတ်နေသူဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့တိုင်းပြည်စီးပွားရေးပညာရေးအဆရှိသဖြင့်အနာဂတ်တိုင်းအတွက်ထာဝရမိတ်ဆွေမထားသလိုထာဝရရန်သူလည်းမလုံမိဖို့လိုပါတယ်တဲ့အနောက်အုပ်စုရောတရုတ်ကိုရောသူတို့ရဲ့ကစားကန်အဖြစ်နဲ့ရှိမနေပဲသူတို့ကသာသူတို့ကိုယ့်ရဲ့တိုင်းပြည်အနာဂတ်အတွက်လူသလိုအသုံးချတတ်ဖို့အရေးကြီးပါကြောင်းအကြံပြုလိုပါတယ်တဲ့ဒေါက်တာကျော်ရှိန်းဆိုတဲ့အကောင်ကတော့လက်ရှိအနေအထားအရအနောက်ကမလာတော့လဲအရှိကိုမျော်ရတာကတဘာဝကြတယ်လို့ပဲပြောပြရစေတဲ့သို့တော်လည်းပဲစဉ်းစားပြီးမှလှုပ်တာကပိုကောင်းပါလိမ့်မယ်တဲ့ပွဲလန့်တော့ဖြာခင်းတဲ့သူတွေနဲ့တော့မစုံစည်ချင်ပါဘူးတဲ့ယနေ့ပြည်တွင်းမှာဖြစ်နေတဲ့အခက်အခဲတွေအဖို့အထစ်တွေကိုပြည်လဲအောင်ဖြေရှင်းနိုင်မယ်ဆိုရင်ဩဇာထွားနေတဲ့တရုတ်ကိုအနောက်ထပ်ပို့ပြီးဦးစားပေးစရာမလိုသေးပါတဲ့အစွမ်းကုန်လုပ်ပြတင်ပါတယ်အသွေးကိုယူတယ်အသားကိုယူတယ်ပြီးတော့လူကိုပါယူတယ်ဆိုတဲ့အဖြစ်မျိုးထပ်မံမတွေ့ကျင်တော့ပါကြောင်းပြားဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါစာရေးထဲမှာတော့ဒီမြန်မာဆိုးအနေနဲ့နိုင်ငံရေးလူခွင့်ရေးပြဿနာတွေကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးခက်တန်းတန်းဖြစ်နေတဲ့အချိန်မှာတရုတ်ကအခွင့်ကောင်းယူရဲဆိုတဲ့အမြင်တွေကိုတွေ့ရပါတယ်ဆိုတော့ဟိုဆီယာမတ်ဒေါ်လာကျော်ဆိုဆွေးနွေးစီခြင်းမှာလည်းဒီလိုမျိုးပေါ်လေကဲလို့အခွင့်ကောင်းယူခဲ့တယ်ဆိုရင်တော့အခွင့်ကောင်းယူလို့မရအောင်မြန်မာနိုင်ငံဘက်ကစောင့်ရန်ရှောင်ရန်အနေနဲ့ရောကျွန်တော်တို့ဘာတွေကိုယ့်ဘက်ကကြိုတင်ကာကွယ်ထားနိုင်တာအစီအမံတွေလုပ်ဖို့လိုမလဲ
အဲ့ဒီဟာကတော့လေအခုကျမတို့ရဲ့အဲတိုင်းပြည်ရဲ့ပြုပင်ပြောင်းလဲရေးစနစ်ကိုပုံမခိုင်မအားကောင်းအောင်လုပ်ဖို့လိုတယ်။ကျမတို့ကကိုယ့်ပြည်သူလူထုရဲ့အကျိုးစီးပွားကိုကိုစားပြုတဲ့အစိုးရတရားရတဲ့ဒီမိုကရေစီစနစ်စစ်မှန်တဲ့ဒီမိုကရေစီစနစ်ရဖို့အတွက်ကြိုးစားရမယ်။ဒီအတွက်ဒီကျမတို့တိုင်းပြည်လုံးရဲ့ဒုက္ခအဖုံဖုံရဲ့မြပြခံတဲ့စစ်အာဏာရှင်စနစ်ကိုပြုတ်အောင်ကိုလုပ်ရမယ်။တပြေးပြေးနဲ့ကိုပြုတ်အောင်လုပ်ရမယ်။အဲ့လိုလုပ်ပြီးမှကို့အစိုးရကကို့တိုင်းသူပြည်သားရဲ့အကျိုးစီးပွားကိုကိုစားပြုတဲ့အစိုးရရရင်ဘယ်သူလာလားတရုတ်လာလားဂျပန်လာလားနော်ဘာလဲအနောက်နိုင်ငံတွေလာလားအိန္ဒိယလာလားဘာမှပူကြမလို့အဲ့အစိုးရကစနစ်တကျကိုရတဲ့ရထိုက်တာတွေကိုကိုရအောင်ကိုရှာကြံပြီးတော့ရှာဖွေပေးမယ်ပြည်သူလူထုကိုပြန်လဲပြီးတော့ဒီရရှိတဲ့အကျိုးစားစီးပွားကိုပြင်ပြပေးမယ်ရသမျှကိုယ့်အိတ်ထဲထည့်တဲ့အစိုးရမျိုးဝင်နေတော့ဖြစ်ကုန်မှာဖြစ်ဘူးအဲ့ဒါကြောင့်မလို့ပမာပြည်သူတွေအနေနဲ့ဒါကိုအစိုးရရဲ့အစိုးရရဲ့လုပ်ပုံကိုင်းကြီးတွေကိုအမြဲတမ်းစနစ်တကျကြည့်ရှုပြီးတော့မိမိအကျိုးစီးပွားကိုကိုစားပြုတဲ့အစိုးရတည်းရရရှိနိုင်တဲ့စနစ်တစ်ခုပြည်ပြည်ပြည်ပြည်ပေါ်လာရေးကိုလူတိုင်းစူးစမ်းတင်ပါတယ်။အဲ့ဒါဟာအဓိကအချက်ပါပဲ
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဟိုဒေါက်တာခလန်ဆန်ဆောင်လည်းဆွေးနွေးစီခြင်းပါတယ်ကျွန်တော်တို့လူပေါ်လေးဆက်စွားပေးသက်တည်းထဲမှာမှတ်ချက်ပေးသွားသလိုပေါ့လေ။တရုတ်နိုင်ငံကဒီမြန်မာနိုင်ငံရဲ့အချက်တဲကိုအခွင့်ကောင်းယူနိုင်တဲ့နဲ့အခြေအနေရှိတယ်ဆိုတော့ဒီလိုအခွင့်ကောင်းယူခြင်းနဲ့ယူလို့မရအောင်ဆိုရင်ရောဒီကချင်ပြည်နယ်တွေကတာဝန်ရှိသူတွေအပိုင်းကပဲဖြစ်ဖြစ်ဒီပြည်အောင်စုအစိုးရအနေနဲ့ပဲဖြစ်ဖြစ် ဟိုလုတ်တင်တာဆောင်းရံရှောင်းရံနေဘာလို့များရှိမယ်လို့ဆရာတော်အနေနဲ့သုံးသပ်မိလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီဒီရုပ်နဲ့ဆက်ဆိုင်မှာခုနပြောတဲ့အတိုင်းပဲဒီကျွန်တော်တို့ဒီတို့ဒီတန်တမန်လေးနဲ့ပြောဆိုဆက်ဆံတဲ့အချိန်နောက်ပြီးမှမျက်စက်မှာရှိတဲ့ဒီတို့ရဲ့အရာရှိတွေနဲ့အာပြောဆိုဆက်ဆံတဲ့အချိန်မှာအဲတို့ရဲ့သဘောထားတော့ဒီတို့ရဲ့ယဉ်ညွတ်ညွတ်နံမှုကမြန်မာပြည်မှာတော်တော်ကိုယဉ်ညွတ်ညွတ်နံထားရဲဆိုတော့ဟိုတို့ကဒီအကျွေးရှင်လို့ကျွန်တော်အကျွေးပင်ခံရတဲ့ပုံစံမျိုးလိုရှိပါတယ်ဆိုတော့ကျွန်တော်တို့ကဒီဆောင်ရံနဲ့ဆောင်ရံဆိုတဲ့နေရာမှာကျွန်တော်တို့ကတော့ကျွန်တော်တို့ဒီကချင်ဒေသရဲ့အတွေ့အကြုံရတော့ဟိုဒီကျွန်တော်တို့မူအရေးကြီးပါတယ်ကျွန်တော်တို့တို့နဲ့ဒီစီးပွားရေးတုံးတဲ့နေရာမှာဖြစ်ဖြစ်ဒီနိုင်ငံရေးမှာပဲဖြစ်ဖြစ်ဒီမူပေါင်းကိုကျွန်တော်တို့ principle သာပြီးမှကျွန်တော်တို့ဟိုလုပ်တာမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကလည်းအခုရရရှိအခုရရနိုင်တယ်လို့ကျွန်တော်တို့ကတင်တာမှုကိုလည်းရှင်းချနိုင်ပါတယ်။ဒါမှမဟုတ်ဒီအခုနောက်ပြောတဲ့အတိုင်းပဲအားလုံးကျွန်တော်တို့ဒီဟိုဟာခွင့်ပြုမယ်ဆိုရင်တော့ဟိုကျွန်တော်တို့အားလုံးဆုံးရှုံးသွားနိုင်တယ်ဆိုတာလည်းကျွန်တော်တို့ကချင်းလူထုကလည်းအဲ့လိုမြင်ပါတယ်။ဒါကြောင့်မို့ဒီကြီးစွာနဲ့ကျွန်တော်တို့ကိုယ့်ရဲ့စတန်ကိုကိုယ်ခိုင်မအောင်ရပ်တည်ပြီးမှဆက်ဆံဖို့ကတော့အရေးကြီးဆုံးပဲလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။
โอเคပင်နယ်ဆွေးနွေးပြီးရဲ့တချင်တချင်အတင်းတော် KBC ကဆရာတော်ကလမ်ဆန်ဆောင်တရုတ်နိုင်ငံခြေဆိုင်မြန်မာအရေးအခက်ခဲဒေါက်တာလက်ကျော်စောကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပြဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ Daily Line အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာကျွန်တော်တို့ VOE ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOE ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားပေးဖို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ် VOE ရဲ့ရုံးချုပ်ဖုန်းနံပါတ်က1-232-388-555ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။
အမေရိကန်ဆွေးရလုပ်ငန်းတွေတစ်စိတ်တပိုင်းရှာနာထားရမှုတလကြမ်းမြင့်လာပြီးနောက်မှာတော့ဒီကိစ္စအဆုံးသတ်နိုင်ရေးကန့်လန့်တဲ့အနေနဲ့သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့တင်းကျပ်တဲ့လွှင့်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုဒီမိုကရက်တင်နဲ့ညှိနှိုင်းမှုစနေနေ့မှာကန့်လန့်လိုက်ပါတယ်။ဒါပေမဲ့အတိုက်ခံပါတီဘက်ကတော့သမ္မတမင်ကွန်မပြောခင်ကတည်းကဒီမူဝါဒတွေကိုလက်မခံပေးချထားပါတယ်။သမ္မတအင်ပီရောကဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တဲ့မင်ကွန်းနဲ့မှာတော့လူဝင်မှုကြီးကြပ်ရေးထိန်းချုပ်ဖို့ပြည်ထောင်စုဝန်ထမ်း2950တိုးမြှင့်ဖို့မက္ဆီကိုနဲ့နေဆက်မှာကီလိုမီတာ380ကိုတမနီနဲ့တတိုင်းကဖို့အတွက်ဒေါ်လာသန်း9,900ပေးဖို့သမ္မတထရန့်ကတောင်းဆိုထားပါတယ်မက္ဆီကိုနိုင်ငံအလဲပိုင်းမှာတောက်ချာနေတုန်းကရေနံပိုက်လိုင်းရိုးစိမ့်ပြီးတဲ့နောက်ပောက်ကွဲခဲ့တာကြောင့်သေဆုံးသူအရေအတွက်66ဦးအထိရှိသွားပြီလို့ဟီရဲကိုပြည်내တာဝန်ရှိသူတွေကပြောပါတယ်ဒါအပြင်တခြား86ဦးတို့လည်းထိခိုက်ဒဏ်ရာရတယ်လို့မက္ဆီကိုစီးတီးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာမြို့တော်ဝင်ကပြောဆိုထားပါတယ်ရှင်လီဗျားနိုင်ငံကမ်းလွန်မြေထဲပင်လယ်ထဲမှာနစ်မြုပ်ခဲ့တဲ့ရာဘာလီမှာလူပေါင်း118ဦးလိုက်ပါလာတယ်လို့အသက်ရှင်လွမြောက်လာသူ3ဦးကပြောဆိုရတဲ့အကြောင်းကုလသမဂ္ဂရွှေပြောင်းအခြေချမှုဆိုင်ရာကုလသမဂ္ဂယုံတာဝန်ရှိသူကစနေနေ့မှာပြောဆိုရာကိုကိုးကားပြီး AP သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေတိုးတက်မှုရှိတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့စနေနေ့ကပြောဆိုပါတယ်။မြောက်ကိုရီးယားအစစ်မြင့်ကိုယ်စားလှယ်ကင်အောင်ချွန်နဲ့တောက်ချာနေမှာတွေ့ဆုံဆွေးနွေးပြီးဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုလာမယ့်ဖေဖော်ဝါရီလနောက်ပိုင်းမှာကျင်းပမယ်အကြောင်းကိုလည်းသမ္မတထရန့်ကပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။နိုင်ငံကသတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရင်မှုကနန်းလောင်ဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnite ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ30.40-48တို့ကနေတင်ဆက်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တကွမြန်မာပြည်သူပြည်သားအောင်လို့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညောင်ဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.